ရှင်စေချာချင်းအမြပေးဝေခြင်းမပြုလုပ်မီမှာနှုမောဒနာတရားနာယူကြမယ်။ရှင်နေသာသနာတော်နှစ်2552ခုနှစ်ကောဇာတဂရေ1369ခုနှစ်တရင်ကျူလာဇန်15ရက်တရင်ကျူလာပြည့်အဘိဓမ္မာခါတော်နေ့ခရစ်နှစ်2009ခုနှစ်အောက်တိုဘာလ26ရက်တောက်ကြနေ့မှာစကိုင်းတောင်တို့ညာဆက်ကြအကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့မြတ်တစဉ်အထေဆိုင်တော်များများကသံဃာတော်ရှင်မြတ်တို့အားအာယုံခံမှာရှမ်းကောက်ဆွေးဆွန်များဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမိခင်ဖခင်များဖြစ်ကြတဲ့ဦးငယ်မောင်တော်အေးသည့်ဦးထွန်းတို့လာကျဲတို့အားရည်စူးမှန်းထားပြီးတော့ကိုလာတိမခင်မေတန်ထွန်းကျဲတင်ငန်းတိုက်မိသားစုတို့ကသံဃာတော်ရှင်မြတ်တို့အားနေ့လယ်ကမှမွန်ရသောဖဲဝဲပေါ်စဉ်များဆက်ကပ်လူတန်းခြင်းဓမ္မပူဇာဖြင့်လည်းဘုမမာတင်တင်ငန်းတိစုံတစုံနဲ့ခါပန်ကျူတို့ကိုလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်အလုံးသောတရားဓမ္မတွေကိုဖျားရှင်ဟောကြားတော်မူခဲ့တယ်ကခௌတကပါဌပါဠိတော်မှာလာရှိတဲ့နိတိကံဒသုတ်တံကိုနှုမောဒနာတရားဖြင့်ဟောကြားပေးပါမယ်နိတိကံဒသုတ်တံဆိုတာနိတိဆိုတာရွှေဦးကံဒဆိုတာခွဲခြားပိုင်းခြားပစ္စည်းလေးပါးနဲ့ခွဲခြားပိုင်းခြားပြီးတော့ဟောကြားတော်မူတဲ့သုတ်တံဖြစ်ပါတယ်ဖျားရှင်ကိုယ်တော်မြတ်ကတာဝတိကြီးကအမြည်အပြင်းမထင်ရှားတဲ့တထေးတယောက်ကိုအကြောင်းပြုပြီးတော့ဟောကြားတော်မူခဲ့တဲ့တရားဂါထာအပြင်35ပုဒ်35ဂါထာရှိပြီမလို့ဒီမှာတော့အချင်းချုပ်ပြီးတော့အချိန်ကတနာရီခန့်နေကြတဲ့အတွက်အချင်းချုပ်ကိုခေါ်ပေးပါအဲ့တော့ဒီတရားတော်ကိုဖျားရှင်ကိုယ်တော်မြတ်ကဘသူကိုအကြောင်းပြုဟောခဲ့တယ်ဆိုတော့စောစောကပြောခဲ့တဲ့တာဝတိမျိုးသားတထေးတယောက်ကိုအကြောင်းပြုပြီးဟောပါတယ်တထေးရဲ့အခြေအနေနဲ့ဒီတထေးရဲ့စိတ်နေစိတ်ထားလေးကဘုန်းကြီးတို့ဘုရားရှင်လက်ထက်ကဗတိတရင်မင်းကြီးအုပ်ချုပ်တဲ့အခါမှာသူတို့ရဲ့တိုင်းပြည်မှာတထေးရာကိုခံထားတဲ့ပုံပုံတွေတော်တော်များများရှိကြတယ်တထေးရာကိုခံပြီးတော့မလုပ်တာလဲဆိုတော့တိုင်းပြည်ပြည်အတွက်ဗန္ဓာရေးအခြေအနေရတိုင်းပြည်ကြီးအားရှိတဲ့အခါမှာတိုင်းပြည်အတွက်ဗန္ဓာရေးသုံးသွဲတဲ့အခါမှာဒီတထေးတွေကြီးကနေပြန်ပြီးတော့ရှင်ပြန်လေးရအကူအညီယူလေးရှိတယ်ပေါ့ခုလည်းပဲဒီတထေးကိုကောသလမင်းကြီးကတထေးရာကိုခန့်ထားတယ်ဒီတထေးရဲ့အခြေအနေရအတော်မဟာတနောမဟာဘောဂောတဲ့ဒုက္ခဒုက္ခနဲ့ဗန်တိုက်တွေပါနေရှိတဲ့အခါမှာမြေထဲမှာမြုပ်ထားတဲ့ပစ္စည်းတွေလည်းပဲတော်တော်ချမ်းသာပါတယ်အတွင်းပြင်ဖြစ်တဲ့နေစဉ်သုံးနေတဲ့ပစ္စည်းဥစ္စာတွေခြေနေရလည်းပဲတော်တော်ချမ်းသာတဲ့တထေးပေါ်စိတ်နေစိတ်ထားဘလို့ရှိတယ်လဲဆိုတော့သောတတောဟောတိပတံနောဝိကတမလာမစ္စရိနာစေတတာအကာရံဣဇဝတတိတဲ့ပစ္စည်းဥစ္စာချမ်းသာပြီးတော့သူ့ရဲ့စိတ်နေသဘောထားဘလို့ရှိတယ်ဆိုတော့တတောဟောတိပတံနောတဲ့တရာတရားအစစ်ရှိတဲ့ယရနာမြေသုံးပါးနဲ့သာသနာတော်ကြီးကိုသိပ်ပြီးတော့ကြည်ညိုတဲ့တထေးတဲ့သာသနာနဲ့ရင်းနှီးပြီးတော့သာသနာပေါ်မှာတကယ်ကြည်ညိုတဲ့တထေးပေါ့အပေါ်ယံကြည်ညိုတာမဟုတ်ဘူးပေါ့အဲ့တော့တတ်တော့တတ္တာတရားရှိတယ်ဆိုတော့သူ့ရဲ့စရိုက်ကဘလို့ရှိလဲဆိုတော့စီကကိုကိုွယ်တဲ့အခါမှာဘုရားရှင်ကိုစီကိုက်လို့ရှိရင်လည်းပဲသူများတွေဝိကြည်တန်းတယ်ဘုရားရှိခိုးတယ်လို့ဘုရားဖူးသွားတယ်လို့ဒီလိုပုံစံမျိုးမဟုတ်ယေဇာဘုရားကိုရှိခိုးပူဇော်တယ်ဆိုလို့ချင်းလည်းပဲဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဒီဂုံတော်ရည်နဲ့အညီယေဇာဘုရားအရဟံဆိုလို့ချင်းကိလေသာတွေကင်းတယ်ကိလေသာတွေကင်းတဲ့အတွက်လူတွေနဲ့တည်းရပူဇော်ကြတယ်မိမိကိုယ်ကိုကြတော့နှိုင်းချင်ချင်ကိုယ်မှာကိလေသာမစင်ဘူးကိလေသာမစင်တော့သီလသမာဓိပညာမမြင်ဘူးမမြင်တော့ကိုယ်မိသားစုကကိုယ်ကိုပူဇော်ဖို့ပဲမလွယ်ဘူးပေါ့ ဒီလိုပဲတိုင်းပြည်ကိုချုပ်တဲ့ပုဂ္ဂိုလ်တွေရောအရာရှိပုဂ္ဂိုလ်တွေရောကိုယ့်ကိုလူအများကမလေးစားဘူးဆိုရင်ကိုယ်တန်တယ်မှာကိရိတာတွေများပြီးတော့သီလသမာဓိပညာအားနည်းတယ်ဒီလိုပဲကောက်ချက်ချလို့ရတယ်မြတ်စွာဘုရားကတော့ကိလေသာတွေကင်းတယ်ဝါဒနာနဲ့တကဝ1500ကိလေသာတွေယဟန္တာတွေနဲ့ကိုဒန်းတူထားလို့မရဘူးယဟန္တာတွေမှာကကိလေသာကင်းတယ်ဆိုပေမဲ့အထုံငွေလေးတော့ကျန်နေသေးတယ်ဘုရားရှင်ကိုယ်တော်မြတ်ကကိလေသာတွေကင်းတယ်ကင်းတဲ့အတွက်လူတွေတက်တွေပြန်မာရိယာနိုင်မဲ့ယေရှုရှင်ဆိုပြီးဝိုင်းပြီးပူဇော်ကြတာကိလေသာကင်းပြီးတော့သီလသမာဓိပညာဝိမုတ်တိဝိမုတ်တိညာဏတတနာဆိုတဲ့ဂုဏ်တော်တွေကြောင့်ဒီကုံတော်တွေရာလည်းပဲကိရိတာကင်းတဲ့အတွက်ပေါ်ထွက်လာခဲ့တာပါအဲ့တော့ဒီတတိယလည်းပဲမြတ်စွာဘုရားကိုကြည်ညိုတယ်ဆိုတာအဲ့ဒီလိုနှစ်နှစ်ကာကကြည်ညိုတာပါခုခေတ်မှာအများစုတရားဘူးထွက်တယ်လို့ဒါမျိုးမဟုတ်ပါဘူးအများစုတရားဘူးထွက်ကြတာကကိုယ့်ရဲ့ဆန္ဒပြေဖို့ကိုယ်စိတ်ပျော်ရွှင်ခြင်းလို့ဒါမျိုးထွက်ကြတာတွေကတော်တော်များတယ်တချို့ဆိုရင်ဒီလိုမှမဟုတ်ဘဲနဲ့စီးပွားရေးတက်အောင်လို့ကိုယ့်ရဲ့ဆုတောင်းပြေအောင်လို့ဝေးကြီးကြီးဘလို့ဖြစ်အောင်လို့ญาติတက်အောင်လို့ဒီလိုစိတ်တက်တဲ့ဖရာဘူးထွက်တာတွေလည်းပဲရှိတယ်ဒီတတိမှာဒီလိုမရှိဘူးဆိုတာစာပြေကောက်ချက်ချပြတယ်တတ်တော်တတတရားစေရှိသည်ပတန်တော်ယတနာမြတ်သုံးပါးပေါ်မှာသိပြီးတော့လေးလေးစားစားကြည်ညိုသည်ဒီလိုဂုံလေးပေါ်ပြပါနောက်ပြီးတော့ဖရာကြည်ညိုတဲ့ခါတော့ဒါတော့တရားကိုကြည်ညိုတဲ့ခါတော့ဘလို့ကြည်ညိုလဲဆိုတော့တရားဆိုလို့ရှိရင်လည်းပဲဘသူဟောဖို့ပေါ့မြတ်စွာဘုရားဟောလိုက်တဲ့တရားကိုလက်တွေ့ကျင့်လက်တွေ့ချမ်းသာတယ်ဒါမျိုးကိုလည်းပဲသိတယ်အများစုတရားနာကြတယ်လို့ဖုခေမာတရားနာကြတာကနာမည်ကိုကြည့်ပြီးတော့နာကြလေရှိတယ်ပေါ့ဒီတတိယတော့အဲ့လိုမျိုးတတ္တမံတော်သူမိတ်ဆက်တည်တရားနာပြီဆိုလို့ရှိရင်ဒီတရားကိုငါနာလိုက်တဲ့အတွက်ငါတဏ္ဍမမကောင်းတဲ့အကုသိုလ်တွေကင်းပျောက်သွားသလားမကောင်းတဲ့အကုသိုလ်တွေကင်းပြောက်ပြီးကောင်းတဲ့ကုသိုလ်စိတ်တွေဘလောက်မြင့်မြတ်လာတယ်မကောင်းတဲ့စိတ်ဓာတ်တွေပယ်ရှားပြီးတော့မြင့်မြတ်တဲ့စိတ်တဲ့ကုသိုလ်လုပ်ခြင်းနဲ့စိတ်တဲ့အများကိုကူညီခြင်းနဲ့စိတ်တဲ့ညှာတာတတ်တဲ့စိတ်တဲ့သူများဆင်းရဲနေတာကိုကြည့်ပြီးကိုပျော်ရွှင်မှုမဖြစ်တဲ့စိတ်တဲ့ဒီလိုကောင်းတဲ့စိတ်ဓာတ်တွေတိုးစေတဲ့တရားကိုပဲရွေးချယ်နာတယ်ပုပ်ပုံမရွေးဘူးပေါ့အဲ့တော့တရားတော်နဲ့ဆက်လိုက်ရင်လည်းပဲတကယ်ကိုပဲစေချမ်းသာမှုပေတည်တတ်တဲ့တရားကိလေသာကင်းစေတတ်တဲ့တရားဒီတရားကိုနားလိုက်လို့ရှိရင်အကုသိုလ်ကင်းပြီးတော့စိတ်တည်းမြင့်မြတ်ပြီးသူတော်ကောင်းစိတ်တည်းဖြစ်စေတတ်တဲ့တရားကိုရွေးချယ်ပြီးတော့နားတယ်အဲ့ဒါကိုသတ္တောဟောတိတရားတရားအစစ်ရှိတယ်လို့ဒီလိုခေါ်ရပါတယ်အများစုသူခင်မှာဖြစ်နေတယ်လို့နာမည်နောက်လိုက်ပြီးတော့တရားပွဲပြီးရင်ဘာမှမသိဘူးဆိုတာဒါမျိုးမဟုတ်ဘူးလို့ပြောင်းပြောင်းအားဖြင့်ပြောပြတာဖြစ်သွားပါတယ်နောက်တန်ခါကြီးညိုတဲ့ခါရောဘလူကြီးညိုတယ်လေဆိုတော့တန်ခါကြီးညိုတဲ့ခါမှာလည်းဒီလိုပဲသိက္ခာ၃ရပ်ကိုကြည့်ပြီးတော့ကြီးညိုတယ်သိက္ခာ၃ရပ်ဆိုတာသီလသမာဓိပညာသီလသမာဓိပညာရှိတဲ့တန်ခါဆိုတာဘာကိုလဲဘာကိုပြောတာလဲမြတ်စွာဘုရားကပရိယပฏิပတ်စာပေကျင့်ကံတရားပို့ချပြီးတော့ကိုယ်တိုင်လည်းပဲကျင့်ပါနောက်ပြီးတော့အများကျို့တရားဓမ္မတွေကိုလည်းပဲအတိမှားနေလို့ရှိရင်ပြင်ပေးပါလို့ဒါမျိုးပြုပြင်တဲ့တရားဟောတဲ့ပရိယတိအလုပ်ပฏิပတ်တိဆိုတော့ကိုယ်တဏ္ဍာမှာလည်းပဲကိလေသာတွေကြီးကင်းအောင်တတ်နိုင်တဲ့ဓမ္မနဲ့ညီကျင့်သုံးသွားတယ်ပေါ့ဒါမျိုးပရိယတိပฏิပတ်တိအလုပ်လုပ်ပြီးသီလသမာဓိပညာရှိတဲ့တန်ဃာတော်တွေကိုလေးစားကြီးညိုတယ်ဒါမျိုးဆိုလို့ရှိရင်သူဟာတန်ဃာပေါ်မှာတတ်တော်ဟောတိယုံကြည်မှုတရားတရားစစ်နဲ့ကြီးညိုတယ်လို့ခေါ်လို့ရပါဒီတတိရဲ့စိတ်နေစိတ်ထားအဲ့ဒီလိုရှိတယ်ခုခေတ်မှာလို့ပေါ့ဒီတန်ဃာတော်ကငါတို့ဘုံမှာဘလို့ကျေးဇူးများတယ်ငါတို့ဘယ်သွားတော့မှဘုရားဖူးလိုက်ပို့တယ်ဒါမျိုးကြောင့်မို့ကြည်ညိုတာမဟုတ်ဘူးဒါမျိုးဆိုရင်တရားတရားစစ်တယ်လို့ပြောရတာခက်ပါပါဒါကြောင့်သူ့ရဲ့ဘုံဘုတ်တွေကိုထာဂရဆရာကသောတတောဟောတိပတန်တော်ဝိကတမလမစ္စေရိနစေတတကာရံဣဇဝတတိရတနာသုံးပါးကြည်ညိုတဲ့ကအဲ့ဒီလိုတရားတရားအစစ်မှန်နဲ့ကြည်ညိုတယ်တရားတရားအစစ်ရှိတဲ့ပုဂ္ဂိုလ်ဟာဘာနဲ့တူတယ်လဲဆိုတော့ရတနာကြောက်တောင်တော့ရောက်သွားတဲ့အခါမှာလက်ရှိတဲ့ပုဂ္ဂိုလ်နဲ့တူတာပဲလက်ရှိတဲ့ပုဂ္ဂိုလ်ဟာရတနာများများရပြီဖရာတရားတန်ဃာကြီးနဲ့တွေ့တဲ့အခါတရားတရားစစ်လေးကုသိုလ်များများရတယ်။ကြောင်းမြန်ပြန်လိုက်တရားတရားစစ်မဟုတ်ပါဘူးဆိုရင်သူတဏ္ဍာမှာမျောလင်းချက်တည်းအများကြီးတော့အကုသိုလ်တွေဝင်တာပေါ့။ဒါမျိုးမဟုတ်ဘူးတဲ့။နောက်လူတဲ့တန်းတဲ့အခါရောဘလို့စိတ်ထားရှိတယ်လဲဆိုတော့ဝိကတမလမစ္စေရိနစေတတာအာဟာရံဣဇဝတတိ ဝိကတမလာနိစေရနာကင်းသောညီကြီးရှိတဲ့လောဘဒေါသစားတဲ့ကင်းတဲ့ညီကြီးရှိတဲ့စေတသာစိတ်ဖြင့်အဂါရံအိမ်၌ဣဇာဝတ္တတိနေ၏တဲ့သူအိမ်မှာနေတဲ့အခါမှာလည်းပဲစိတ်ကလောဘဒေါသဆိုတဲ့ညစ်ကြေးတွေကင်းနေစီးပွားရေးလုပ်လည်းပဲကိလေသာကင်းနေပေါ့လူမှုရေးလုပ်လည်းပဲကိလေသာတွေကင်းနေသာသနာရေးလုပ်လည်းပဲကိလေသာကင်းနေစိတ်ထားတန်တန်ရှင်းရှင်းနဲ့လုပ်တယ်လို့ဒီလိုဆိုလိုရင်းဖြစ်ပါတယ်အဲ့တော့စီးပွားရေးလုပ်တဲ့အခါမှာလည်းပဲစီးပွားရေးလုပ်တာနဲ့ကုသိုလ်ပါရမီဖြစ်တာနဲ့ဟာပါ ควาတယ်ဆိုတော့လုပ်ငန်းတော့အတူတူပါပဲစိတ်ထားလေးပဲ ควาသွားတယ်တချို့ပုဂ္ဂိုလ်မျိုးသားမျိုးသမီးတွေကြတော့ဈေးရောင်းတယ်ကုန်ရောင်းကုန်ဝယ်လုပ်တယ်ဒါလည်းပဲစီးပွားရေးလုပ်တာပဲတချို့ကြတော့စီးပွားရေးလုပ်တယ်လို့ပဲနာမည်ခံလို့ရတယ်ကုသိုလ်ပါရမီဖြစ်တယ်လို့ပြောလို့မရအသိလိမ္မာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ကြတော့စီးပွားရေးလုပ်ရင်းနဲ့ပဲကုသိုလ်ပါရမီကတွဲပတ်ပြီးတော့ဖြစ်သွားတယ်ပါ ควาတယ်စိတ်ထား ควาသွားတာပဲဥပမာအပြင်ဈေးရောက်နေဆိုပါစို့ဈေးဝယ်တဲ့ပုဂ္ဂိုလ်တွေကငါတို့ရဲ့ကျေးဇူးရှင်သူတို့ဈေးဝယ်တဲ့အတွက်ငါတို့မှာစောင့်နေရည်ရည်လေးတာသမီတွေအတွက်ပညာကြောင်းထားပေးနိုင်တယ်သူတို့ဈေးဝယ်တဲ့အတွက်ငါတို့ပူရှင်တဲ့ခါကုသိုလ်ကောင်းကောင်းပြုနိုင်တယ်အဲ့တော့ငါလည်းပဲပြန်ပြီးတော့သူတို့ကိုကောင်းကောင်းပေးဆက်မယ်ဆိုပြီးတော့ပစ္စည်းလေးတွေစင်မှန်အောင်လုပ်ပေးတယ်နောက်ပြီးတော့သူတို့အပေါ်မှာအမှားမှန်ကိုယ့်အမျက်ဗရဏမထားဘဲနဲ့ကိုယ်လည်းပဲတက်နိုင်နေမြတ်ထိုက်တလောက်အမြတ်ရအောင်သူတို့လည်းပဲတက်နိုင်နေမြတ်ပစ္စည်းကောင်းကောင်းရအောင်လုပ်ပြီးဈေးရောင်းရင်းနဲ့တည်းပဲကုသိုလ်ပါရမီဆိုတာဖြစ်သွားပါတယ်။ကျောင်းဆရာဆရာမတွေသူလည်းပဲဒီသဘောပဲငွေယူပြီးတော့သင်တာပဲငွေရရင်တက်တက်သင်လို့ရှိရင်လုပ်ငန်းလုပ်တယ်ပဲခေါ်ရတယ်ပညာပါရမီဖြစ်တယ်ကုသိုလ်စိတ်ဖြစ်တယ်ပါရမီဖြစ်တယ်လို့ပြောလို့မရပါဘူး။အဲ့တော့ပညာလည်းပဲသင်ပေးတယ်သင်ပေးရင်လည်းကိုယ်လည်းပဲထိုက်တန်တဲ့လာကရပြီဆိုလို့ရှိရင်ငါနဲ့ဆက်နေတဲ့ငါတပည့်တွေတက်နိုင်နေများစိတ်တလေးတွေငါပြောင်းအောင်လုပ်ပေးမယ်စိတ်တလေးတွေကောင်းတာနဲ့များတစ်ချိန်မှာနိုင်ငံတော်မှာပညာတတ်ပုဂ္ဂိုလ်တွေဖြစ်လိုက်သူများပေါ်မှာညစ်တဲ့ပုဂ္ဂိုလ်မဖြစ်အောင်ပုဂ္ဂိုလ်ရဲ့စိတ်ထားလေးတွေငါဘယ်လိုပြောင်းပြီးသင်ပေးမယ်ဆိုရင်ကျောင်းဆရာလို့ရင်းနဲ့လည်းပါရမီတွေအတွဲဖြစ်သွားပါတယ်ကုသိုလ်လုပ်ရင်လည်းပဲဒီတိုင်းပဲတန်ဃာတော်ရှင်ရက်တွေကိုလှူတယ်ဆိုရင်လွတ်လွတ်ကျွတ်ကျွတ်ကိုလှူတယ်ငါပစ္စည်းကိုသုံးဆောင်ပြီးတော့တန်ဃာတော်ရှင်ရက်တွေစိတ်ချမ်းသာကြပါစေသာသနာအလုပ်ဖြစ်တဲ့စာသင်စာချတရားထိုင်ဖျားဝတ်တဲ့အလုပ်တွေလုပ်နိုင်ကြပါစေအသိဉာဏ်တွေရပါစေဆိုရင်အဲ့ဒါလွတ်လွတ်ကျွတ်ကျွတ်လှူတယ်လို့ခေါ်တယ်ဒါနဆိုတာဗမာလူပြောရင်ကိုယ်ရှိတဲ့ပစ္စည်းပေးပြလိုက်တာဒါနပြောင်းပြန်ပြန်လိုက်လိုချင်စိတ်တွေနဲ့လှူနေရင်ဒါနမစစ်ဘူးလို့ဒီလိုပဲခေါ်လို့ရပါတယ်ဒါကြောင့်မို့ဒီစီးပွားရေးပဲလှုပ်လှုပ်ကြောင်းဆရာပဲလှုပ်လှုပ်တောင်သူပဲလှုပ်လှုပ်ကုသိုလ်ပဲလှုပ်လှုပ်ဒီတထေးဟာဘယ်လိုလဲဆိုတော့ဝေကတာမလာမစ္စေရိနာစေတသာဂါရံဣဇာဝတ္တတိလူမှုရေးလှုပ်လည်းပဲမျောလင်းချက်နဲ့လှုပ်တာမဟုတ်ဘူးတက်နိုင်တဲ့ညငါ့ကိုကြောင်းပြုပြီးပဝန်းကျင်ချမ်းသာကြပါစေဆိုတဲ့စိတ်သန့်သန့်လေးနဲ့မေတ္တာတရားနဲ့လှုပ်လှုပ်ငါဒီလိုလှုပ်ပေးလိုက်တဲ့အတွက်ငါကြဘယ်လိုပြန်လာမှာပဲဆိုတဲ့အနှောင်ဖွဲ့လောဘဒေါသစိတ်တဲ့ကင်းတယ်တဲ့ဒီလိုစိတ်တဲ့နေတဲ့တထေးပေါ့ဒါဘုန်းကြီးတို့စာပေမှာတထေးရဲ့အခြေအနေလေးကိုဖွင့်ပြတဲ့သဘောကိုဘုန်းကြီးကပြန်လည်ပြောပြကြဖြစ်တယ်ပေါ့အဲ့ဒီလိုစိတ်နေစိတ်ထားလည်းပဲကောင်းပစ္စည်းကလည်းပဲချမ်းသာတဲ့တထေးရဲ့ဒီနေ့ဘာလုပ်လဲဆိုတော့မြတ်စွာဘုရားမူရှိတဲ့တန်ဃာတော်ရှင်ရက်တည်းကိုအိမ်ပင့်ပြီးတော့ဆုံးကတ်တယ်ယနေ့ထွန်းကျင်မိသားစုဆုံးကတ်တယ်လို့ပဲဒီတထေးကလည်းပဲအိမ်ကိုပင့်ပြီးတော့ဘုရားမူရှိတဲ့တန်ဃာတွေဆုံးကတ်တော့ကောသလမင်းရဲ့မင်းချင်းယောက်ျားတယောက်ကလည်းရောက်လာတယ်။ရှင်ဘုရင်ကခေါ်ခိုင်းလိုက်လို့တဲ့အကြောင်းကိစ္စရှိလို့ဆွေးနွေးတိုင်ပင်ရာရှိလို့တထေးမင်းနန်းတော်ကိုကြွပါဆိုတော့ခေါ်ခိုင်းလိုက်တဲ့အခါတထေးကပါပြန်ပြောလိုက်လေဆိုတော့မောင်ယောက်ျားတဲ့ရှင်ဘုရင်ကိုပြန်ပြီးတော့တန်တော်ဦးတင်လိုက်ပါ။တင်ရှိရနေသွားနေမှာတဲ့ငါနောက်ကလိုက်ခဲ့ပါမယ်။ခုလုံးလုံးစေတော့ရှင်ဘုရင်ကိုလျှောက်လိုက်ပါရွှေအိုးမြုပ်နေသေးတဲ့အတွက်မအားသေးလို့ပါတဲ့ရွှေအိုးမြုပ်နေလို့မလိုက်ခဲ့တာပါဆိုပြီးတော့မင်းချင်းယောက်ျားကိုဒီတထေးကမှားလိုက်တယ်မင်းချင်းယောက်ျားလည်းပဲဦးလေလေနဲ့ပြန်သွားတာပေါ့ရွှေအိုးမြုပ်တယ်ဆိုတာသူမြင်နေရတာကမြေကြီးတူတာလည်းပဲမတွေ့ရွှေအိုးတွေဘာတွေကင်နေတာလည်းပဲမတွေ့မြတ်စွာဘုရားမူရှိတဲ့တန်ဃာတော်ရှင်မျက်တည်ဆုံးကတ်နေတာဒါမှမဟုတ်တထေးရဲ့ပါးစပ်ကတော့ရွှေအိုးမြုပ်နေလို့မအားသေးလို့ပါတဲ့ပြီးရင်လာခဲ့ပါမယ်လို့ပြောလိုက်တော့တထေးဆိုတော့ပြန်လည်းပဲမမေးရဲ့မြတ်စွာဘုရားလည်းပဲရှိနေတော့သူဒီလိုပဲနန်းတော်ပြန်သွားတယ်ပေါ့ ဘုရားရှင်ဘုရောမြတ်ကလည်းပဲဆုံးဖုံးပေးပြီးတဲ့အခါကျတော့တထေးရဲ့ရွှေဦးမြုပ်နေတဲ့ဇာကိုထောက်ခံတဲ့အနေနဲ့အလုံးစုံတကာတကာမတွေကိုပရိသတ်တွေကိုလည်းပဲသိစေတဲ့အနေနဲ့ဟောဒီနိတိကန္တသုတ်တံဆိုပြီးမြတ်စွာဘုရားကခௌတကပါဌပါဠိတော်မှာတန်ခိုင်နာတင်မထေရီရဲ့မြတ်စွာဘုရားဟောကြားတာကိုတန်ခိုင်နာတင်လေးပါတယ်အဲ့ဒီတင်ခဲ့တဲ့တရားကိုဘုန်းကြီးတို့ကကြည့်ရှုလေ့လာပြီးတော့ယနေ့ထွန်းကျွယ်မိသားစုအလုံးအယုံကြံကြတဲ့များတဲ့စဉ်အလုံးမိသားစုတွေဘုန်းကြီးကနားလည်စေလိုတဲ့အတွက်ဒီတရားကိုဟောပေးခြင်းဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားဟောကြားခဲ့တဲ့ဂါထာတွေကတော့16ပုဒ်လောက်ရှိတော့ဟောနေလို့ရှိရင်နှစ်ရက်လောက်တော့ဟောရလိမ့်ပါအဲ့တော့အချင်းချုပ်တွေဘုန်းကြီးနားလည်အောင်ပြောပေးမယ်ပေါ့အဲ့တော့လိုရင်းချုပ်ဂါထာလေးတွေကဘာလဲဆိုတော့ဇတ္တာဒါနိနာတိရိနာတန်ယမေနာဓမေနာစာနိတိတုနိဟိတောတိအဋ္ဌိယပုရိသတဝါယတအဋ္ဌိယဝါခြင်းမျိုးကောင်းသမီးတိတော်၎င်းယတပုရိသတဝါခြင်းမျိုးကောင်းသားတိတော်၎င်းဒါနိနာစွန်ကျဲပေကံလူတန်းဝေငါမြတ်တာပူဇော်ခြင်းဆိုတဲ့ဒါနာတရားဖြင့်၎င်းတိလီနာ၅ပါး၈ပါး၉၀ပါးဟုပဉ္စာဆင်းဆင်းကိုခြင်းသီလဖြင့်တော်၎င်းတန်ယမေနာဣန္ဒြိ၆ပါးမပေါကြအောင်စောင့်ညာလေပြီးတမာတိဘာဝနာတမထဘာဝနာတရားဖြင့်တော်၎င်းတမေနာသာစိတ်နေကြည်ထွားပညာပွားအောင်တရားလုံးအားထုတ်ခြင်းဆိုတဲ့ဝိပဿနာဘာဝနာဖြင့်တော်၎င်းနိဒီအယိပ္ပမာတွာယာပါတိချမ်းသာဆောင်ကိုယရနာမျက်ရွှေဥကိုသူနိတော်ဒီကောင်းစွာမသွေညုံနှံအရာရောက်ပြီဤဒီတို့ဘဂဝါသုံးလောကထတာရှင်တော်မြတ်ပြာတိအဝောစာကရုဏာရှိသောပညာအခြင်းဟောကြားတော်မူခဲ့ပါသည်တတိဒီဂါထာလေးရဲ့နှစ်ချုပ်ကဘာလဲဆိုတော့တထေတဲ့လောကမှာယရဏရှိုံမြုပ်တယ်ဆိုတာလောကီယရဏမြုပ်တာတွေရှိတယ်လို့ပဲလောကုတ္တရာယရဏာတွေလည်းပဲမြုပ်တာရှိတယ်တဲ့။ဘာလဲဆိုတော့နံပါတ်၁ဒါနိနာတဲ့။ဒါနာဆိုတဲ့ရွှေဥကိုလည်းပဲမြုပ်နှံရတယ်တဲ့။တိလိမ္မာဉာဏ်ပညာရှိတဲ့မဂ်ဖို့နိဗ္ဗာန်ထိအောင်လိုလားတဲ့။အတိလိမ္မာဉာဏ်ပညာရှိတဲ့မဂ်ဖို့နိဗ္ဗာန်လိုချင်တဲ့မြို့သားမြို့သမီးမှန်လို့ရှိရင်နံပါတ်၁ဒါနာဆိုတဲ့ရွှေဥကိုလည်းပဲဆွမ်းအားရှိတဲ့များမြုပ်ပေးရတယ်။နံပါတ်၄တီလဆိုတဲ့ရွှေဟူ၅ပါးတီလအခါကြီးရဲ့ကြီးဒီမှာ၈ပါးတီလနောက်ပြီးတော့စွန့်နိုင်လို့ချင်း၁၀ပါးတီလဒီလိုတီလတွေကိုလည်းပဲစောင့်စည်းခြင်းအပြင်ရွှေဟူမြုပ်ပေးရတယ်လူရဲလို့ဖြစ်လာတယ်နောက်ပြီးတော့နံပါတ်၃တန်ယမတန်ယမဆိုတာတမာတိတမထရွှေဟူလို့ခေါ်ရမှာပေါ့ဖရာဟူပြုခြင်းမေတ္တာပွားများခြင်းတေခြင်းတရားကိုဆင်းခြင်းဖြင့်စတဲ့တမထဘာဝနာတမာရီအားကောင်းစေတဲ့ဘာဝနာတမထဘာဝနာဒီတမထဆိုတဲ့ရွှေဥကိုလည်းပဲစွန့်အားရှိသည်မြမြုပ်နှံပေးရပါတယ်တဲ့အခါလေးဆိုတာနောက်ပြီးတော့နောက်ဆုံးရွှေဥကဝိပဿနာဘာဝနာဆိုတဲ့ကိုယ့်ရဲ့ခန္ဓာကိုယ်မှာဖြစ်ပျက်နေတာတွေကိုအဖြစ်ရှိရရှိတိုင်းသိဖို့အတွက်ဝိပဿနာဉာဏ်နဲ့ရှင်းတဲ့တတိလေးနဲ့စောင့်ကြည့်တဲ့အလို့ဒါမှမဟုတ်ဝိပဿနာဘာဝနာဆိုတဲ့ဒီရွှေဥကိုလည်းပဲဉာဏ်ဖန်ဉာဏ်ကမြုပ်ပေးရတယ်။ဒါကြောင့်မို့လောကမှာရွှေဥမြုပ်တယ်ဆိုတာလောကီမှာရှိတယ်လို့လောကုတ္တရာမှာလည်းပဲဒါနရွှေဥ၊သီလရွှေဥ၊တမာရီလို့ခေါ်တဲ့တမထရွှေဥဝိပဿနာဘာဝနာဆိုတဲ့ပညာရွှေဥဒီရွှေဥလေးလုံးကိုလည်းပဲစွန့်အားရှိသည်မြတ်မဖို့နိဗ္ဗာန်လိုချင်ပါတယ်ဆိုလို့ရှိရင်တတိလေးထားပြီးတော့ပြုပေးပါလို့မြတ်စွာဘုရားကအကျဉ်းချုပ်ဒီလိုဟောလို့ရဖြစ်ဖြစ်အဲ့တော့ဘုန်းကြီးတို့လောကမှာလည်းပဲမြတ်စွာဘုရားကရွှေဥမြုပ်ပုံတွေကိုဟောသေးတယ်နိဒေနိဒေတိပုရိသောဂံမီရိဩဒကံတိကေအထေကိစ္စေသမုပ္ပန္နေအထာယမေပဝိတတိပထမဥပမာနဲ့ဟောလိုက်တဲ့ရွှေဥတထေမင်းနဲ့လောကမှာနောင်ရည်အတွက်ပူတဲ့မျိုးသားမျိုးသမီးတွေဟာရွှေဥမြုပ်လေရှိတယ်လေရွှေဥမြုပ်တဲ့နေရာမှာဘလောက်ထိအနေတူးကြတော့ဆိုတော့ဂံဘီရီဩဒကံတိကီတဲ့အလယ်လက်ဖြစ်တဲ့အရက်မှာရေထွက်လောက်နီးပါးဖြစ်တဲ့အင်မတန်တဲ့တွင်တွေကိုတူးပြီးတော့ရွှေဥမြုပ်ကြတယ်။ဘာရည်ရွယ်ချက်လဲဆိုတော့ရည်ရွယ်ချက်ကကောင်းတဲ့
အကျိုးကိုဆောင်ဖို့ရည်ရွယ်ချက်မကောင်းတဲ့အဖြစ်တွေကိုတားမြစ်ဖို့ရည်ရွယ်ချက်ဆိုပြီးနှမျိုးနှစ်သားရှိကြတယ်ဆွေဦးမြို့တဲ့မြို့သားမြို့သမီးတွေကဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့လက်ထက်ကဗန်ဒီဆိုတာမပေါ်သေးဘူးရှေးရထဲမှုဆိုတဲ့ကုမ္ပဏီတွေလည်းပဲမပေါ်သေးတော့ငွေပုံငွေရှင်တွေရှိလာပြီးနောင်ရည်အတွက်တွေးပြီးဆိုရင်ဒီလိုပဲလူတရက်လောက်နဲ့တဲ့သို့မဟုတ်ရေထွက်လောက်နေပါတူးပြီးတော့အင်မတန်နဲ့တဲ့တွင်းနေတယ်မှာဖြိုးပြုတ်လေးမြုပ်တာရှိဒါကလွန်ခဲ့တဲ့တစ်ပေါက်2500ကျော်ကလူမှုရေးအခြေအနေရပေါ့ခုခေတ်မှာဆိုလို့ရှိရင်တော့ဗန်နေတယ်မှာအကြတယ်လုပ်ငန်းတွေထဲမှာရှယ်ယာဝင်ကြတယ်ဒါမျိုးတွေပြောရမှာပေါ့အဲ့တော့ရည်ရွယ်ချက်နှစ်မျိုးကကောင်းတဲ့အလုပ်ကိုလုပ်မယ်သို့မဟုတ်နောက်တစ်မျိုးကဘာလဲဆိုတော့မကောင်းတဲ့ကိစ္စတွေပေါ်လာရင်လည်းပဲအတုံးချမယ်ဆိုပြီးဒီရည်ရွယ်ချက်နှစ်မျိုးနဲ့ရှေ့ဟုတ်မြုပ်ကြတယ်သို့မဟုတ်ဘန်မှာအနှံ့ကြတယ်သို့မဟုတ်ရှယ်ယာငွေတွေဘာတွေကုမ္ပဏီတွေမှာဝင်ကြတယ်ပေါ့ဒီလိုလုပ်လို့ရှိတယ်ကောင်းတဲ့ရည်ရွယ်ချက်ကဘာလဲဆိုတော့ကိုတစ်ချိန်မှာအဆောက်အအုံအတွက်ငွေလိုတယ်ဆိုရင်အဆောက်အအုံအတွက်သုံးဖို့နောက်ပြီးတော့ကိုအတွက်စီးပွားရေးအတွက်လိုလို့ရှိရင်စီးပွားရေးအတွက်သုံးဖို့ဒါမှမဟုတ်မိဘတွေအတွက်ပြုစုဖို့လိုလို့ရှိရင်မိဘတွေအတွက်သုံးဖို့ဒါမျိုးလေးတွေသိမ့်ကြတာပေါ့ဒီလိုရည်ရွယ်ချက်လေးတွေရှိတယ်တချို့ကြတော့မဟုတ်ဘူးကထိန်သင်္ကန်းခင်းဖို့စုကြတာဒါမှမဟုတ်လည်းပဲကြောင်းတွေပါတွေဆောက်ဖို့ရည်ရွယ်ချက်နဲ့ရွှေအိုတွေပါတွေမြုပ်ကြတာဒီလိုကောင်းတဲ့ရည်ရွယ်ချက်တွေအတွက်ရွှေအိုးမြုပ်ကြတာပဲတဲ့ဒါကကောင်းတဲ့လုပ်ငန်းလုပ်မယ်ကိုယ့်အတွက်စာဝန်ရည်ပြည်လျောင်းလုပ်မယ်ကိုယ့်ရဲ့သားသမီးအတွက်နိုင်ငံရေးချပညာရေးသင်ပြဖို့အတွက်လုပ်ပေးမယ်ကုသိုလ်ရေးနဲ့ပတ်သက်လို့ရှိရင်ကထိန်သင်္ကန်းခင်းမယ်ကျောင်းဆောင်မယ်စသဖြင့်လူမှုရေးအတွက်ဆေးရုံတွေပါတယ်ဆောက်ပြီးတော့လူမယ်ဒီလိုကိစ္စမျိုးတွေအတွက်လည်းပဲရွှေအိုးမြုပ်ကြပါတယ်တဲ့ဒါကရည်ရွယ်ချက်တစ်မျိုးနောက်ရည်ရွယ်ချက်တစ်မျိုးကဘာလဲဆိုတော့မကောင်းတဲ့အကြောင်းတရားတွေပေါ်လာလို့ရှိရင်ဖြည့်ရှင်းနိုင်ဖို့တဲ့မကောင်းတဲ့အကြောင်းတရားဆိုတာဘာလဲဆိုတော့မြတ်စွာဘုရားသူကိုယ်တိုင်ပဲဟောပြတယ်ရာဇာတော်ဝါဒူရုတ္တသောရာတော်ပီလိတ္တဝါဤနတဝါပမောကာယဒုဗ္ဗေတိအာပရာတုဝါတဲ့အဲ့တော့ရွှေဦးမြုပ်တယ်ဆိုတာဘာမှအနှံ့တယ်ဆိုတာပထမကကောင်းတဲ့လုပ်လေလုပ်ဖို့ခြေတွင်းတွေပြုဖို့ကြောင်းတွေဆောက်လုပ်ဖို့လူမှုရေးကိစ္စတွေမှာစေယုံဆောက်ဖို့စသည်ဖြင့်ကုသိုလ်တွေရောကိုယ်တွေအိမ်ဆောက်ဖို့စသည်ဖြင့်ကိုယ်တွေသုံးဖို့ရည်ရွယ်ချက်နဲ့လူကြတယ်လို့တဲ့နောက်တစ်မျိုးကဘာလဲဆိုတော့ရာဇာတော်ဝါဒူရုတ္တတာတဲ့ဒီမင်းဆိုဘေးတွေနဲ့တွေ့တဲ့အခါမှာလည်းပဲကိုယ့်ကိုယ်ကိုလွတ်မြောက်အောင်လို့တဲ့ဘယ်လိုလဲဆိုတော့ကိုယ်ကစီးပွားရေးတက်နေတယ်စီးပွားရေးတက်နေတာကိုဘေးရနေပြီးတော့စီးပွားပြိုင်ဘက်တွေကအိဒါမေစရိယမနာလိုပြီးတော့ဒီကောင်စီပွားရေးတက်နေတယ်ဆိုပြီးတော့ပုထုဇဉ်ဆိုတာခတ်တော့ခတ်တယ်အတူတူလုပ်တယ်သူကချမ်းသာတယ်ဆိုရင်ตาတို့မပေါ်နိုင်ကြဘူးဝိုင်းပြီးတော့တိုက်ဆိုင်ကြတာဒါပုထုဇဉ်ရဲ့သဘောပါပုထုဇဉ်ရဲ့အဓိပ္ပာယ်ကပုထုဆိုတာအများကြီးတယ်ဇနဆိုတာကိလေသာတွေဖြစ်တဲ့ပုဂ္ဂိုလ်တဲ့ကိလေသာသူများတဲ့သူဖြစ်တဲ့ပုဂ္ဂိုလ်ပုထုဇဉ်လို့ခေါ်ရတာအဲ့တော့ပုထုဇဉ်ဆိုတာကိလေသာသူများတဲ့သူပြီးတော့သူများချမ်းသာတာကိုပဲตาတို့ပေါ်လိုက်ရင်မြတ်စွာဘုရားကုသိုလ်ရပါတယ်ဆိုတာကုသိုလ်မလိုချင်တော့ဘာလုပ်လဲဒီကောင်စီးပွားရေးတွေတက်နေတယ်ငါဘယ်လိုလုပ်ရမလဲဆိုပြီးတော့အာမတရားတစ်ဖြင့်မူရစေဝါးတွေနဲ့ကြီးပွားနေပါတယ်စသဖြင့်အာနာပိုင်တွေသွားပြီးတော့အသိပေးလိုက်တယ်အဲ့တော့ကိုကတော့မှန်မှန်ကန်ကန်လုပ်နေတယ်အာနာပိုင်တွေနဲ့သွားပြီးတော့လက်ထိုးပြီးတော့မဟုတ်တာတွေလုပ်လိုက်တဲ့အခါမှာကိုကလာပြီးတော့ဆွတ်ဆွဲပြီးတော့အာနာပိုင်တွေကနေပြီးတော့လုပ်တဲ့အခါမှာဒီလိုအရေးကြုံလာလို့ရှိရင်လည်းကိုမြုပ်ထားတဲ့ရွှေဦးတွေကသုံးချပြီးတော့ဒီဘေးကနေငါလွတ်အောင်လုပ်မယ်ဆိုပြီးတချို့မျိုးသားမျိုးသမီးတွေကဒီလိုနည်းနဲ့လည်းရွှေဦးမြုပ်ကြတယ်ရာဇာတော်ဝါဒူရုတ္တသသောရာတော်ပီလိတ္တဝါတဲ့ဒုတိယဘေးကဘာလဲဆိုတော့သခိုးဓမြဘေးသခိုးဓမြဘေးဆိုတာကိုဘောမှာနောက်ပြီးတော့အိမ်နေပါရီပေါ့အိမ်နေပါရီဖောက်ပြီးတော့ပစ္စည်းတွေခိုးခံရတဲ့အခါဒါမှမဟုတ်အမှုချမ်းစီးတဲ့အခါဒါမှမဟုတ်လည်းပြန်ပြေးဆွဲပြီးတော့ငွေတွေပါရီနဲ့မြှင့်ခံရတဲ့အခါပစ္စည်းတွေအသက်ကတန်ဖိုးရှိတယ်အသက်ရှင်နေလို့ရှိရင်ကုသိုလ်ဆိုတာလုပ်လို့ရတယ်ပစ္စည်းဆိုတာတန်ဖိုးရှာလို့ရတယ်အဲ့တော့ဒီငွေတွေကိုပေးမယ်ဆိုပြီးတော့တစ်ချိန်မှဒီတကိုးတမျှဘေးတွေရနေပြီးတော့ဖြစ်လာလို့ရှိရင်ဒီဘေးတွေကနေလွတ်မြောက်ဖို့အတွက်မြတ်စွာဘုရားကဒီလိုလူကြီးနဲ့လည်းပဲဒီလိုရည်ရွယ်ချက်နဲ့လည်းပဲဖြူဦးမြုပ်ကြတာပါတဲ့ပထမကမင်းပေးဒုတိယကတခုတည်းများပေးတတိယကလည်းဆိုတော့ဤနတဝပမောက္ခာယတဲ့အကျွေးပင်းခြင်းလို့တဲ့တ တခါတည်းအကျွေးလေးတွေကနည်းနည်းလေးယူထားတယ်မိဘတွေကယူခဲ့တယ်နောက်ကျများလာတယ်ဒီအကျွေးတွေရှိလာလို့ရှိရင်လည်းပဲတနိုင်နဲ့မြဆက်နိုင်ဖို့တဲ့ဒီလိုရည်ရွယ်ကြတယ်တန်တရာကြီးမပါခြင်းမို့ပေါ့နောက်သရုပ်ဒ္ဒချက်ကပါတယ်ဆိုတော့ဒုဗ္ဗိခေအာပရာတုဝါတဲ့ဒုဗ္ဗိခဆိုတာမိုးတွေဘာတွေကခေါင်းသို့မဟုတ်မိုးတွေဘာတွေကကြီးလာတဲ့အခါမှာကောက်ပဲတည်နေတဲ့အပြည့်ဈေးတွေကဈေးနှုန်းတွေကစမတန်ကြီးလာတယ်အဲ့ဒီလိုအချိန်မှဆိုစာဝတ်နေကြီးအတွက်ကဆံလေးတပြည့်အတွက်ကိုအများကြီးပေးရတဲ့ခင့်ချီတွေဆိုတော့မရောက်ဘူးမပြောနိုင်ဘူးအဲ့ဒီလိုကက်ကြီးသုံးပါးဆိုက်လာတဲ့အခါမှာလည်းပဲငါဒီချွေအိုးကနေထုတ်နှုတ်ပြီးတော့တက်နိုင်နေရတက်ရှင်အောင်လုပ်ပြီးကုသိုလ်တရားတွေလုပ်မယ်ဆိုပြီးတော့ဒီလိုရည်ရွယ်ချက်နဲ့လည်းပဲမြုပ်ကြတာပဲနောက်ဆုံးပင်စမချက်ကဘာလဲဆိုတော့ဒုဗ္ဗိကေအာပရာတုဝါတဘာဝပေးရင်ဒီကြေးတွေများလို့ကြေးတွေတိုးလုံးလို့ပျက်စီးသွားတယ်မိတွေလောင်းလိုက်လို့ပျက်စီးသွားတယ်ဒါမှမဟုတ်အိမ်တွင်းပေးပေါ့အိမ်တွင်းပေးဆိုတာဘာလဲဆိုတော့ကိုယ်ဇနီးမောင်နှံချင်းချင်းတို့မို့သားသမီးချင်းချင်းအနေပြီးတော့အလောင်းစားတွေလုံးလုံးအိမ်ရပစ္စည်းတွေဖြုံးပစ်လိုက်တာဒါလည်းပဲရင်သူပဲဒီလိုကမှရင်းပြီးအတွက်ငါပြန်ပြီးတော့လုံမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရွှေအိုးတွေပါလိမ့်မြုပ်တက်ကြပါတယ်လို့မြတ်စွာဘုရားကရွှေအိုးမြုပ်ခြင်းရဲ့အကြီးအကျယ်နှစ်မျိုးကိုဟောကြားပေးတယ်နံပါတ်၁ကကောင်းတဲ့ကိစ္စလုပ်ဖို့ကောင်းတဲ့ကိစ္စဆိုတာကြောင်းဆောင်မယ်တထင်တင်ငန်ခင်းမယ်ဆေးရုံလူမယ်လူမှုရေးကိစ္စတွေလူမယ်ကိုယ့်အတွက်အိမ်ဆောင်မယ်သာသမီပညာသင်ကြားပေးမယ်ဒီလိုရည်ရွယ်ချက်ကတစ်မျိုးနောက်ဒုတိယရည်ရွယ်ချက်ကမကောင်းတဲ့ကိစ္စတွေပေါ်လာရင်ဖြေရှင်းဖို့စောစောကလို့ဘုံတိုက်လိုက်တဲ့အတွက်အာဏာပိုင်းနည်းနဲ့ပြဿနာဖြစ်တဲ့အခါတကူဓမြတွေကနေပြန်ပြေးဆွဲအိမ်တွေဖောက်ထွင်းတဲ့အခါနောက်ပြီးတော့ကျွေးတင်တဲ့အခါဒုဗ္ဗိခကကြည်သုံးပါးဆက်ရောက်တဲ့အခါနောက်ပြီးတော့ရေရန်သူမီးရန်သူစတဲ့သဘာဝရန်သူတွေနဲ့တွေ့တဲ့အခါမှာမိမိပစ္စည်းကိုသုံးပြီးတော့ပြန်ပြီးတော့လောကအတွက်သာသနာအတွက်ငါပြန်ပြီးတော့တက်နိုင်တယ်များစူးစမ်းပြီးတော့စီမံအောင်ဆောင်ရွက်မယ်ဆိုတဲ့စိတ်နဲ့ဒီလိုရည်ရွယ်ချက်နဲ့လည်းချီးဥမြုပ်ကြတာပဲလို့မြတ်စွာဘုရားကဟောကြားလိုက်တယ်။ဟောကြားပြီးတော့မြတ်စွာဘုရားကောင်းပြီရွှေဥမြုပ်တဲ့ပုဂ္ဂိုလ်သို့မဟုတ်ဗန်အနံတဲ့ပုဂ္ဂိုလ်သို့မဟုတ်သူရှေ့ရာဝင်တိုင်းပုံကိုယ်တိုင်းဟာထိုက်ထိုက်တန်တန်ခံစားရပါသလားဆိုတော့မဟုတ်သေးဘူးလေတာဝတုနိဟိတောတန်တော်ဂံဗီရီဩဒကန္တိကေနာတဘောတပ္ပရာယေဝတတတံဥပကပတိအဲ့ဒီလိုရွှေဦးတွေမြုပ်ထားပါရဲ့ဗန္ဒီတော်အနန္တပါရဲ့ကိုမဏိတွေမှာရှေ့ရာတော့ဝင်ထားပါရဲ့တဲ့ဒါယူလို့ဒီလိုစီးပွားရေးလုပ်တိုင်းဒီပုံကိုယ်ကထိုက်ထိုက်တန်တန်ခံစားရပါသလားဆိုတော့မခံစားရပါဘူးတဲ့အမြဲတမ်းခံစားရမယ်လို့တော့အာမခံချက်မရှိဘူးတဲ့ဒါလောကီပစ္စည်းနဲ့လောကုတ္တရာပစ္စည်းရဲ့ခြားနာချက်ပါလောကုတ္တရာဆိုတာကတော့ဒါနသီလဘာဝနာတွေလုပ်တယ်ဒါသိလို့ရှိရင်ကိုယ်နောက်ပါပါပဲလောကီမှာတော့ဗန်ဒီပါရီအပ်တယ်နောက်ပြီးတော့ရွှေဦးတွေပါရီမြုပ်တယ်ကုမ္ပဏီတွေမှာစုရှယ်ယာတွေဝင်တယ်ဝင်နိုင်ခံစားရတယ်လားဆိုတော့ဒါတော့မသေးကြဘူးပေါ့အဲ့တော့ဘယ်ခါဒီမှာမတေချာတာတော့ဆိုတော့ယထာပုညေကယောတိတပမေတံဝိနတတိယထာကျင်္ဂ၌ပုညေကယောကုသိုလ်ကံဤဂုံဆုံးခြင်းသည်ဟောတိဖြစ်တတ်ပါ၏တရာအရိလိုကုသိုလ်ကောင်းမှုကံဂုံဆုံးတဲ့အခါမှာတပမေတံလုံးစုံသောစီစဉ်ဥစ္စာသည်ဝိနတတိပျက်စီးသွားတတ်ပါ၏တဲ့မြတ်စွာဘုရားဒါလေးကိုအထူးတတိပေးဟောတယ်လူတယောက်ဆိုတာလူတစ်ခုသို့နှစ်ခုလူတယောက်မှာကုသိုလ်ဖြစ်ရင်ဖြစ်မဖြစ်ရင်အကုသိုလ်ဖြစ်နေတာပဲတန်တရာကြီးလည်းပဲကျင်းလေခဲ့တာကအစမရှိဘူးတဲ့မသိအပ်တဲ့အစရှိတယ်ဆိုတော့အစသိဖို့ကိုမလွယ်တာဘယ်ဘဝကစဖြစ်ဖြစ်တယ်ပြောလို့မလွယ်ဘူးဒီတန်တရာကြီးတွေမှာကျင်းလေခဲ့တော့ပုထုဇဉ်ဆိုတာအတ္တသိကြီးတယ်ကိုယ်ပဲခံစားခြင်းနဲ့ကိုယ်ပဲထိတ်ကနေခြင်းနဲ့သူများထိတ်ရောက်တာမကြိုက်တော့မကောင်းတာတွေလည်းပဲလုပ်ခဲ့မှာကိုယ့်ရဲ့ပစ္စည်းထိတယ်ကိုယ့်ရဲ့ယာတုထိတယ်ဆိုရင်မဟုတ်တာလည်းပဲလုပ်ချင်လုပ်ခဲ့မှာပဲအဲ့တော့တန်တရာထဲမှာမဟုတ်တာလည်းပဲလုတ်ခဲ့စိတ်ကောင်းလေးဝင်တဲ့အခါကောင်းတဲ့ဟာတွေပဲလုတ်ခဲ့တော့တန်တရာထဲမှာကောင်းတာမကောင်းတာတွေကစုပြုံးပြီးတော့လုတ်ခဲ့တယ်အဲ့တော့ဒီဘဝမှာကုသိုလ်ကြိုးပေးလိုက်တဲ့အတွက်ပစ္စုပန်ဘဝမှာဉာဏ်ပညာဝိရိယလေးနဲ့လုတ်လိုက်တဲ့အတွက်စီးပွားရေးတော့တက်နေတယ်ဗန်ဒီပါရီအထာနိုင်နေရွှေဦးတွေပါရီမြုပ်ထားနိုင်နေကုမ္ပဏီတွေစုချေရတယ်များစွာပိုင်ဆိုင်နေဒါပေမဲ့လို့တဲ့ယထာပုညေကယောတိတဗ္ဗမေတံဝိနတတိကုသိုလ်ကောင်းမှုကုံဆုံးပြီဆိုတဲ့နေ့မှာတော့ဒီပုဂ္ဂိုလ်ဟာလုံးဝပျက်စီးသွားတတ်ပါတယ်တဲ့သူအနန္တတဲ့ဘန်းဟာလည်းပဲခံစားခြင်းမှာခံစားမှာကုသိုလ်ကိုရင်မခံစားရဘူးများတယ်ကုသိုလ်ကုံသွားလို့ရှိရင်ကုမ္ပဏီရလည်းပဲလိုလိုပျက်စီးသွားတတ်တယ်က ုသိုလ်ကောင်းမှုပုံပြီးဟဲ့ဆိုတဲ့နေ့မှာလည်းရွှေဦးတွေကလည်းပဲလိုလိုပျောက်သွားတတ်တယ်တဲ့ထားတဲ့နေရာမမှန်ပြီလို့ပျောက်ခြင်းလည်းပဲပျောက်သွားမှာပဲနောက်ပြီးတော့ရွှေဦးတွေကအကုသိုလ်ကံလျောက်ဘယ်နေရာမှာမြုပ်ထားခဲ့တယ်လို့မှတ်တမ်းရှိပြီမယ်လို့နေရာကလွဲခြင်းလွဲသွားတတ်တယ်ဥစ္စာဆောင်တွေဘာတွေရလဲပဲ၊နတ်တွေရလဲပဲ၊ကံမထိုက်လို့ရှိရင်သူကသူရွေရှားအောင်ဖယ်ရှားသွားတတ်တယ်။ဒါတွေကရှေးခေတ်ကရွှေဦးမြုပ်တဲ့ပုံပုံတွေမှာခံစားရတဲ့ပြဿနာတစ်ခု။ဒီခေတ်မှာလည်းပဲဗန်တွေဘာတွေအပ်တယ်၊ဒီဗန်ကနေပြီးတော့ပိတ်လိုက်တယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဒီအေယာမီတို့ဘာတို့အပ်လိုက်ကြတာပြီးလိုက်တဲ့အခါမှာဘာဖြစ်သွားလဲ။ကိုကနေပြီးတော့ဖြတ်သိမ်းတယ်ဆိုတော့အာလုံးဆုံးရှုံးရတာ။ဒါပါလဲဆိုတော့ကြေတာပုံရခေယောဟောဒီတပ္ပမီတံဝိနတ်တတိကုသိုလ်ကောင်းမှုကုန်တဲ့နေ့မှာဆိုရင်မထင်တာတွေကုန်ဖြစ်သွားတတ်တာပဲ။ဘုန်းကြီးတို့ဒီပိဿုပံပွားမှာလည်းပဲတချို့ဘုန်းကြီးတို့တွေ့ဘူးတာတွေရှိတယ်။ဟာစီးပွားရေးဥစ္စာတွေတိတ်ချမ်းသာကြတာကားတွေနဲ့တိုက်တွေနဲ့တိမ်ထောင်ချီကန်ကြတာ။ကုသိုလ်ကောင်းမှုလုပ်ဖို့ကြတော့ဝုတ်ကြည်တန်းချီလောက်ပဲဒီဘက်ကငွေတွေရရနေတော့မဲမဲမဲငွေနောက်လိုက်ကုသိုလ်ကောင်းမှုလုပ်ဖို့ကမေ့မေ့ကြတော့ဘာဖြစ်လဲဆိုတော့အတိတ်ကုသိုလ်ကံကကုန်သွားတယ်ပိဿုပံကုသိုလ်ကံကမဆက်မိဘူးဆိုတဲ့နေ့ကျဘာဖြစ်လဲဆိုတော့မဟုတ်တာကိုဟုတ်တာထင်လာပြီးတော့အလောင်းစားကိုပဲကြီးကျယ်ကောင်းတယ်ဒါနဲ့ပဲချမ်းသာမယ်ဒီလိုဆွဲဆောင်မှုတွေစိတ်သက်တွေကအလိုလိုဖောက်ပြားပြီးတော့ဘုန်းကြီးတို့ဘဝပြတ်သွားကြတယ်အိမ်ောင်ရေးတွေကွဲသွားတာကြားနေရတယ်ငကူကတော့စောစောပိုင်းတော့အတတ်နိုင်နေမှာတန်ခါတော်ရှင်မြတ်တည်းအတွက်ခြင်းရင်ဒီလေးပါလေးဝဲပြီးတော့တူတယ်ဒါလည်းပဲကုသိုလ်စိတ်စေနာထားတဲ့ကိုသိအရေးကြီးပါတယ်အဲ့ကုသိုလ်ကောင်းမှုဆက်နေတဲ့ပုဂ္ဂိုလ်ကြတော့ကြည်ကြည်ကြဲကြဲခြင်းမဟောင်းမဖြစ်ဥပမာအဖြစ်ကားတိုက်ပြီးတော့သေမဲ့ဟာမျိုးကံပါလာတယ်ဆိုပါစို့ကုသိုလ်ကောင်းမှုလေးတွေအများလုံးနေပြီဆိုရင်ဘာဖြစ်လဲဆိုတော့သေမဲ့ကံဟာမသေးပဲနဲ့နာတရားချိခိုက်မှုလုံးနဲ့နန်းဆုံးပြီးတော့ကြေသွားတယ်ပေါ့နည်းနည်းဘာမှနာတရားချိခိုက်မဲ့ကံပါလာတယ်ဆိုရင်ကုသိုလ်ကောင်းမှုမြဲမပြတ်လုံးနေလုံးဝမဖြစ်ပဲနဲ့ပပျောက်သွားတယ်ဒီလိုမှမဟုတ်ပဲနဲ့ကုသိုလ်ကံကုန်ပြီဆိုလို့ရှိရင်အနာတရားဖြစ်မဲ့ကံလေးဆိုရင်အကြီးကျယ်အသက်ထိတွားပြီးတော့ဖြစ်ဖြစ်စီစဉ်နေတယ်လည်းပဲအကုန်လုံးကုန်သွားတဲ့ဒါကြောင့်ကုသကံဟာနေ့စဉ်အမြဲတမ်းဖြည့်ပေးနေရမယ်တရားလို့မြတ်စွာဘုရားကဒါတထည့်ကိုအပြီးပေးတဲ့သဘောနဲ့ဟောနေတာပါဘုန်းကြီးတို့လည်းပဲဘုန်းကြီးတို့အမျိုးတွေနဲ့တွေ့တဲ့အခါမှာတခါတည်းရင်နှစ်မျိုးတက်တဲ့အခါမှာဘယ်လိုပြောပြရလဲဆိုတော့ဘုန်းကြီးကြောင့်လူမမဟုတ်ဘူးတက်နေတဲ့ညာဆုံးအုပ်လေးဖြစ်ဖြစ်ကိုရွာရဲမှာပို့ပါတင်ငန်းတစုံဖြစ်ဖြစ်စေနာထားပြီးတော့လူပါပကတနာလူဆိုတာလူတဲ့ချိန်မှာပြောတယ်လို့လို့နဲ့ပြန်ပြီးတော့တွေးလိုက်တယ်တွေးလိုက်တယ်ဘယ်တော့မှဝမ်းမြောက်စရာမဖြစ်တတ်ပါဘူးဒါကြောင့်မို့စိတ်စေနာလေးနဲ့လှုပ်ပါအလုတ်သမားတွေရှင်ရင်လှုပ်သမားတွေပုံမှာစေနာထားပြီးတော့ကြွေးပါမွေးပါတက်နိုင်နေမြတ်ကိုယ်နဲ့တန်းတူထားပြီးတော့စိတ်ထားလေးတွေမုံမုံရဲရဲနဲ့လှုပ်ပါဒါဆိုရင်ငြင်းချမ်းပါတယ်ကုသိုလ်ကံဖြည့်ပါကုသိုလ်ကံမဖြည့်လို့ရှိရင်တစ်ချိန်ကုသိုလ်ကံကုန်လို့ရှိရင်ကိုယ်ကနည်းနည်းလေးအကုသိုလ်ကံပါလာတာကိုပစ္စုပန်ဘဝကုသိုလ်ကံမရှိတာနဲ့အကြီးကျယ်ဖြစ်ပြီးတော့အသက်ကြီးအန္တရာယ်ဖြစ်တတ်တယ်လို့ဒီလိုလေးတွေလည်းခေါင်းကြီးတို့စကားပြောရင်လည်းပဲဟောပေးရတာ။တချို့ကကြတော့အမြင်လွဲတတ်တယ်ဒီလိုမဟုတ်ဘူး။နည်းနည်းလေးကုသိုလ်ကောင်းမှုလုပ်ရင်လည်းဘဝငါတို့ဘလို့ဖြစ်သွားတာဆိုပြီးတော့သူတို့ကတိတ်ကံကိုမမြင်မနဲ့ရန်တန်ပြီးတော့ခြားတတ်တယ်။အမှန်တကယ်ကုသိုလ်ကောင်းမှုလုပ်တဲ့အတွက်သေရမယ့်မှုကမသေးပဲနဲ့ပေါ့ဖြစ်သွားတာလို့သူသဘောမပေါက်ဘူး။ကုသိုလ်ကောင်းမှုလုပ်သွားရင်လည်းနည်းနည်းလေးထိခိုက်တယ်ရတာတော့ကုသိုလ်လုပ်သွားရင်လည်းဖြစ်တယ်ဆိုပြီးကုသိုလ်လုံးလုံးဖြစ်တယ်လို့လို့ဒါမျိုးအယူပါတယ်ဆိုတော့အဲကုသိုလ်ကောင်းမှုကုန်တဲ့ချိန်ဆိုရင်ကပောက်တီးကပောက်ချာအတွေးပေါ်ရကောင်းတဲ့မှာအမှန်ထင်လာတတ်ပါတယ်ဒါလေးကသိပြီလို့တတိထားစရာကောင်းတော့ဒါကြောင့်မြတ်စွာဘုရားကဟောကြားခြင်းဖြစ်တယ်ယတာပုံရခေယောဟောတိတပ္ပမိတံဝိနတ်တတိတတိယတဲ့ကုသိုလ်ကောင်းမှုကုန်တဲ့နေ့မှာဆိုလို့ရှိရင်သူ့ရဲ့စီစဉ်နေရဗံမာပဲဘလောက်အဲရှင်ဦးတွေဘလောက်ပဲမြုပ်မြုပ်ကုမ္မဏီရှိရာတွေဘလောက်ပဲဝင်ဝင်ကုသိုလ်ကောင်းမှုအဆက်မရှိဘူးဆိုတဲ့နေ့ဟာဒီပုဂ္ဂိုလ်ကအမှန်ကိုအမှားအမှားကိုမှန်ခြင်းပြီးတော့စိတ်ကူးစိတ်တန်းနေဟာတမျိုးတစ်ပုံပြောင်းလဲပြီးတော့ပျက်စီးတဲ့နေ့လို့ပြောတယ်သူဒါမြတ်စွာဘုရားကမင်ကြားတော်မူလိုက်ပါတယ်အဲ့ဒါပြီးမှဆောစောကတရားကိုဆက်ဟောတယ်ယတတာနိနတိလေနတံယမေနဓမ္မေနသာနေဒီတုဏီတောတိအိဋ္ဌိယပုရိသတဝါတတိတဲ့လောကမှာကိုယ်နောက်ကိုအရေးပမာတွာရလိုက်ပြီးတော့ချမ်းသာဆောင်ဖို့မဲ့ရွှေအိုးဆိုတာ၄မျိုးရှိပါတယ်တဲ့စောစောဟာတွေဟာဉာဏ်တမျိုး၅ပါးနဲ့ဆက်ဆံနေမင်းရန်သူကလည်းပဲဆောင်သွားနိုင်နေတကုဓမြတွေလည်းပဲဆက်ဆံနေတယ်ရေရန်သူရဲ့လည်းပဲအမြဲတမ်းကြည့်နေတာမီးရန်သူကလည်းပဲအမြဲတမ်းဆက်ဆံနေတယ်။ တကယ်လို့ကို့မှာကံမကောင်းပါဘူးဆိုရင်အိမ်တွင်းရေးဖြစ်တဲ့ရန်သူတွေရဲ့ရှိတဲ့ဇနီးမောင်နှံချင်းချင်းသာသမီချင်းချင်းအိမ်မှာလောဘကိုင်းပဲပုံပုံတွေရလည်းပဲအလောင်းစားတွေပါတွေထွက်လာရင်စီပေါ်ရည်တွေကြောက်အောင်ဒါမျိုးတွေလုပ်တတ်သေးတယ်အဲ့တော့ကိုပိုင်ပစ္စည်းဒီလောက်ကြီးမြုံနံထားတာတော့မှကိုပိုင်ရဲ့စစ်လို့ပြောလို့မရသေးဘူးတဲ့ကုသိုလ်ကောင်းမှုကုန်တဲ့နေ့မှာသူတို့ဟာကိုစီမလာပဲနဲ့လိုလိုပြည့်စည်သွားတတ်တယ်အဲ့ဒီမှာတရားတဘုံမရှိတဲ့ပုံပုံဟာယူသွားတတ်တယ်ဒီလောက်ကြီးအဆင့်ကြီးဖြစ်သွားတတ်ပါတယ်အဲ့တော့နေစဉ်ကုသိုလ်လေးတွေနေတယ်များတယ်မို့ပဲအများတန်းပြုတ်ပေးတဲ့ပြုတဲ့အခါမှာလည်းပဲကုသိုလ်စစ်အောင်ဘုံဘကာတနာတွေမလွှမ်းမနဲ့ရိုးရိုးသားသားလေးနောက်ဆုံးတောင်းစားတဲ့ပုဂ္ဂိုလ်ကိုပေးတာတောင်းမှဩသူလည်းပဲဘာကြောင့်ကြောင့်တောင်းတာမဟုတ်ဘူးတောင်းတာမှငါမသိဘူးငါပေးလိုက်တဲ့တည်းသူ့ဘဝခတ္တကဏအရှင်ပြေပါစေဆိုတဲ့စိတ်နဲ့ပေးရပါတယ်ဒီကောင်တွေကလုံမစားခြင်းနဲ့ကောင်တွေရော့အင်းဆိုပေးပေးတာရင်တော့တူမယ်တို့တော့ကုသိုလ်စိတ်ထားရင်စိတ်ထားမှုမျက်ပုံမတူနိုင်ပါဘူးဒါကြောင့်မြတ်စွာဘုရားကရွှေအိုးဆိုတာ၄မျိုးရှိပါတယ်တဲ့လောကီရွှေအိုးတွေရှိတယ်လို့လောကုတ္တရာမှာဒါနရွှေအိုးသီလရွှေအိုးတမထရွှေအိုးဝိပဿနာရွှေအိုးဆိုတဲ့ရွှေအိုးလေးလုံးရှိတယ်တဲ့ဒါတွေကကိုသွားရနောက်မှာရိပ်ပမာပါမဲ့ပစ္စည်းတွေထာဝရပစ္စည်းဆိုတာရွှေတွေငွေတွေဒါတွေကလည်းပဲရန်သူတွေနဲ့ဆက်ဆံတာပဲဇင်ကမပစ္စည်းဆိုတာဒေါ်တွေဘာတွေမှာဆိုရင်နွားတွေကျွဲတွေကျွန်နေရှိခိကဒါရီယာလည်းပဲပုံဆိုင်ပစ္စည်းတွေပဲကိုပိုင်တို့ချင်နေကြတာပဲနောက်ပြီးတော့အင်္ဂါတမပစ္စည်းအင်္ဂါတမပစ္စည်းဆိုတာအတက်ပညာကိုပြောတာပညာကွန်ပျူတာပညာတက်တယ်အင်ဂျင်နီယာပညာတက်တယ်ဆရာဝန်ပညာတက်တယ်ဈေးအရောင်းဝယ်ပညာတက်တယ်ဒါရီယာကိုယ့်ရဲ့ခန္ဓာကိုယ်အစိပ်ပိုင်းလက်တွေခြေတွေကိုသွားတဲ့တော့လိုက်တယ်သူကလည်းပဲအများတန်းလိုက်တယ်သို့တော့ဒီတဘဝပဲကောင်းကျိုးပေးပါတယ်နောက်ဆုံးအနုဂါမိကပစ္စည်းဆိုတာတော့တည်တဲ့နောက်နိဗ္ဗာန်မရမချင်းလိုက်တဲ့ပစ္စည်းကိုအနုဂါမိကပစ္စည်းတဲ့ဒါကြောင့်ပစ္စည်းရလည်း၄မျိုးရှိတယ်။ထာဝရပစ္စည်းဆိုတာရွှေတွေငွေတွေပုံစံပစ္စည်း။စင်ကမပစ္စည်းဆိုတာကျွဲတွေနွားတွေတွားလို့ရတဲ့တက်ရှိပစ္စည်း။နံပါတ်၃အင်္ဂါတမပစ္စည်းဆိုတာအတတ်ပညာတွေဈေးရောင်းဈေးဝယ်တဲ့အတတ်ပညာနောက်ဆုံးလက်သမားတတ်ပညာပယံတတ်ပညာကွန်ပျူတာတက်ပညာတက်ပညာတွေမှတ်မှားလဲပစ္စည်းတစ်မျိုးပဲအင်္ဂါတမပစ္စည်းခန္ဓာကိုယ်ရဲ့မျက်စိနာနာဆိုတဲ့အင်္ဂါနဲ့တူတဲ့ပစ္စည်းကိုယ်သွားရနောက်ကိုလိုက်လာတဲ့ပစ္စည်းလို့ဒီလိုပြောလို့ရတယ်နံပါတ်၄ကအနုဂါမိကပစ္စည်းအနုဂါမိကဆိုတာဒီဘဝတွေမှာပဲနဲ့နိဗ္ဗာန်မရောက်မှချင်းနောက်ကနေပြီးတော့အမြဲတမ်းအရေးပေါ်မှာလိုက်တဲ့ပစ္စည်းအဲ့ပစ္စည်းရဲ့၄မျိုးရှိတယ်ဒါနာသီလတမထဝိပဿနာဆိုပြီးတော့ဒီ၄မျိုးကိုပြောတာပါပဲအဲ့တော့မြတ်စွာဘုရားကကောင်းပြီရွှေအိုးလေးမျိုးရွှေအိုးလေးလုံးကိုတော့သိပြီဘယ်နေရာဒီမှာမြုပ်ရပါလဲပုံမှန်ယောက်ျားတယောက်မျိုးသားတယောက်မျိုးသမီးတယောက်ဟာရွှေအိုးမြုပ်မယ်ဆိုရင်တရက်တူရေထွက်လူနေပါတူးပြီးတော့မြုပ်ကြတယ်ခုကေမှာဆိုရင်ဗန်းနေအနှံ့ကြတယ်အဆုရှည်ရတွေဝင်ကြတယ်ဒီဒါနသီလတမထဝိပဿနာဆိုတဲ့ရွှေအိုးကိုတော့ဘယ်နေရာမြုပ်ရပါလဲဆိုတော့မြတ်စွာဘုရားကရွှေအိုးမြုပ်တဲ့နေရာတွေအများကြီးရှိပြီမဲ့လို့ခွန်တဲ့နေရာပဲပေါ်လိုက်ပါတယ်စေတီယံမိစာတံဃေဝါပုဂ္ဂလိတိတိတုဝါမာတရီပိတရီစာပိယထောစေတံမိပါတရီစေတီယံမိစာပူဇော်ပွဲလီလီစေရီသမိုက်ဖရာမျက်စွာဆိုးတဲ့ယရနာဘန္တာတိုက်နိုင်၎င်းတဲ့စေရီဆိုတဲ့ဘန္တာတိုက်ကတမျိုးဒီမှာလည်းပဲဒီရွှေဦးလေးလုံးကိုမြုပ်လို့ရတယ်တဲ့နောက်နံပါတ်1ကတံဃေဝါပရမတာတမုဒိမြည်ရှိနေပြာပညာသမိုက်တံဃာဆိုတဲ့ယရနာပန္နာတိုင်းနိုင်၎င်းဒီဒါနသီလယရနာရွှေအိုးတွေမြုပ်ခြင်းနံပါတ်၁စေရီဆိုတဲ့ပန္နာတိုင်းမှာမြုပ်လို့လေရတယ်နံပါတ်၁ပရမတာတံဃာယခုပြတမုဒိတံဃာတံဃာကိုရည်မှန်းပြီလို့ရှင်လှုပ်လို့ရှင်လည်းပဲဒါရွှေအိုးမြုပ်တယ်တံဃာလည်းပဲရွှေအိုးမြုပ်ဖို့အတွက်ယရနာပန္နာတိုင်းကြီးတစ်ခုလို့စိတ်ထဲမှာမှတ်လိုက်ပါတဲ့နံပါတ်၃ပုဂ္ဂလေဝါမိမိတို့ကြည်ညိုမိကိုအားထားကိုးစားရသမိုက်ပုဂ္ဂိုလ်ဆိုတဲ့ယရနာဘန္နာတိုင်းနိုင်၎င်းပုဂ္ဂိုလ်ဆိုတာတန်ခါဆိုတာ၄ပါးကြော်လို့ရှိရင်တန်ခါလို့ဒီဝိနည်းရပေါ်ရပါတယ်ပုဂ္ဂိုလ်ဆိုတာတော့တစ်ပါးချင်းပဲကိုကြည်ညိုတဲ့သီလသမာဓိပညာရှိတဲ့တန်ခါကိုစိတ်ကကိုးကွယ်တဲ့ဒါလည်းပဲရွှေအိုးမြုပ်တဲ့နေရာပဲလူဆိုလို့ရှိရင်လည်းပဲသူတော်ကောင်းစိတ်တည်းရှိတဲ့အများကျိုးအတွက်စွန့်လွတ်နေတာခံနေကိုကျော်အောင်ဆန်းတို့လိုကျန်စင်သားတို့လိုပုံကိုမျိုးတွေဒါလည်းပဲရှိဦးမျိုးရထိုင်တာသူတို့အတွက်တိုင်းပြည်အတွက်လိုအပ်တဲ့နေရာသုံးဖို့လူတယ်ဒါပုံကိုဆိုတဲ့ဘန္တာတိုက်အတ္တိသူဝါကိစ္စကြီးငယ်အသွဲသွဲဖြင့်အိမ်ဝယ်ရောက်လာပညာသမိုက်ဧည့်သည်ဆိုတဲ့ယရနာဘန္တာတိုက်၌၎င်းနဲ့ နောက်နံပါတ်၄ဘန္နာတိုက်ကဘာလဲဆိုတော့ဧည့်သည်ဧည့်သည်လည်းပဲစိတ်ထားတက်လို့ရှိရင်ဒါဘန္နာတိုက်ကုသိုလ်တွေကုသိုလ်ကောင်းမှုဆိုတဲ့ယတနာရွှေဥတွေကိုမြုပ်လို့ရတယ်နံပါတ်၅နံပါတ်၆ကဘာလဲဆိုတော့မိဘနှစ်ပါးကိုပြောတာပါမာတရီစာမြင့်မှုတောင်းမကကျူးတီကျေးဇူးအရှင်မွေဖာမွေမိခင်ဦးတင်ညာသမိုက်မိခင်ဆိုတဲ့ယတနာဘန္နာတိုက်၌၎င်းပိတရီစာမြေမူတောင်မကကျူသည်ကျေးဇူးအရှင်မွေဖခင်ဦးတင်ညာသမိုက်ဖခင်ဆိုတဲ့ယတနာဘန္နာတိုက်၌၎င်းနံပါတ်၅နံပါတ်၆ကမိခင်ဆိုတဲ့ယတနာဘန္နာတိုက်ဖခင်ဆိုတဲ့ယတနာဘန္နာတိုက်မိဘနှစ်ပါးရှိနေတယ်ဆိုလို့ရှိရင်ဒါရီယာငါတို့ယတနာမြုပ်တဲ့နေရာပဲလို့မြတ်စွာဘုရားသတ်မှတ်ပေးပါတယ်နောက်ဆုံးချက်ကနံပါတ်၇ယတနာမြုပ်တဲ့ဘန္နာတိုက်ကဘာလဲဆိုတော့အတောတုမာတဝစိတ္တံမိဘာတရီမိဘယာတိရှိပါသည်နှစ်ဖြာကိုမခေါ်ဆိုရသည်တင်ညာသမိုက်အကိုကြီးမာကြီးဆိုတဲ့ယတနာဘန္နာတိုက်၌၎င်းနဲ့အကိုကြီးမာကြီးဆိုတာအမိမရှိတဲ့ကာမအမကြီးရအမိရအကိုကြီးရဖာရကိုယ်ပုံမှာစောင့်ရှောက်ခဲ့ပြီဒါအမကြီးအကိုကြီးဆိုတာမှတ်ပြောတာညီငယ်ညီမငယ်ဦးလည်းပဲစိတ်ထားတက်ရင်ဒါတွေလည်းပဲယတနာမြုပ်တဲ့ဘန္နာတိုက်တိုက်ပါပဲဒါမြတ်စွာဘုရားဟောတာမဟုတ်ดาวนี้อยู่ပြီးတော့ကြံတဲ့တောင်းစားတဲ့ပုဂ္ဂိုလ်တွေအိမ်မှာလုံတဲ့လုံသမားတွေမိတ်ဆွေချင်းချင်းအားလုံးကယန္နာဘန်တိုက်တိုက်ကြီးဖြစ်နိုင်တာပါပဲဒါရင်မြတ်စွာဘုရားဒီနေရာမှာတော့တိတာမြင်တော့ခုနှစ်ခုကိုပဲညွန်ပြခဲ့ပါတယ်အဲ့တော့ဒါနသီလသမထဝိပဿနာဆိုတဲ့ဒီယတနာရှိဦးလေးလုံးကိုဘယ်နေရာတွေမှာမြုပ်မလဲဆိုတော့စေတယံမိစရတဲ့နံပါတ်၁ကပူဇော်ပွဲလီလီစေရီတမိုင်ဖရာမြတ်စွာဆိုတဲ့ယတနာဘန္နာတိုက်၌၎င်းဖရာဆိုတဲ့ဇေရီဆိုတဲ့ဘန္နာတိုက်မှာလည်းပဲမြုပ်ပါတဲ့ဇေရီဆိုတာဘုန်းကြီးတို့၃မျိုးရှိပါတယ်ဓာတုဇေရီဆိုတာဘာလဲပြောတာလဲမြတ်စွာဘုရားရဲ့တက်တော်ဒီဘာဒီကိုထပ်ပနာပြီးတော့တည်ခဲ့တဲ့ဇေရီဟာဓာတုဇေရီလို့ခေါ်ရပါတယ်ခုခေတ်မှာတော့ဘုန်းကြီးတို့အတုတွေကတိတ်များတယ်ဒါကဘသူရဲ့တက်တော်ဒါကဘသူရဲ့တက်တော်နဲ့ဒါမျိုးတွေတော်တော်ပေါ်များပါတယ်အဲ့တော့မြတ်စွာဘုရားရဲ့တက်တော်အစ်စ်တွေကိုထည့်ပြီးတော့ထပ်ပနာထားလို့ရှိရင်ဒါဝဓာတုဇေဒီလို့ခေါ်ရပါတယ်နောက်ပြီးတော့ပရိဘောဂဇေဒီပရိဘောဂဇေဒီဆိုတော့ဘုန်းကြီးတို့ဒီကြောင်းထဲမှာလည်းပဲတနင်္ဂနွေတောင်းပါတိရိလင်္ကာနိုင်ငံနေပြီးတော့အာနန္ဒဘောရီကနေပြီးတော့ပွားလာတဲ့ဘောရီပင်ကိုရှိတယ်ဒီဘောရီပင်တွေကလည်းပဲပရိဘောဂဇေဒီလို့ခေါ်ရတယ်ဘာဖြစ်လို့လဲမြတ်စွာဘုရားဒီဘောဓိပင်ကိုသုံးဆောင်ပြီးတော့အတ္တတမဲ့ဉာဏ်တပညုတဉာဏ်ကြီးကိုဘောဓိပင်အောက်မှာရသွားတဲ့အတွက်ဒီဘောဓိပင်မြတ်စွာဘုရားအသုံးဆောင်ထိုက်တယ်။ရွှေတကုံဇေဒီဆိုလို့ချင်းလည်းပဲဘုရားရှင်ရဲ့ရေသနုပ်တော်ဒီဘာဒီထည့်ပြီးတော့ဇေဒီပြေထားတယ်။ဒါဆိုရင်ရွှေတကုံဇေဒီကလည်းပရိဘောဂဇေဒီလို့ဒီလိုပေါ်လို့ရပါတယ်။နောက်ပြီးတော့ဥဒိဋ္ဌဇေဒီဩဒိဋ္ဌဇေဒီဆိုတာဘာပြောတာလဲဆိုတော့ဘုရားရှင်ရဲ့ပုံတော်ကိုမှန်းပြီးတော့ထုလုပ်ထားတယ်။မာမြမမိရုပ်ပွားတော်လို့လို့ကြတော့ဩဒိဋ္ဌဇေဒီလို့ခေါ်ရပါတယ်။နောက်ပြီးတော့ဓမ္မဇေဒီဆိုတာဘာပြောတာလဲဆိုတော့ပိဋကအခရာကြီးထည့်ထားတဲ့မြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုရေးသားထားတဲ့စာအုပ်တွေကြောက်စာတွေဒီကြောက်စာစာတွေကိုပြန်ပြီးတော့ထပ်ပနာထားတဲ့ဇေဒီဒါကတော့ဓမ္မဇေဒီလို့ခေါ်ရပါတယ်။ဒါကြောင့်မို့ကိုယ့်အိမ်မှာတရားစာအုပ်လေးတွေပါလေတွေရှိရင်ဘုရားဆရာမှာရိုးရိုးတေးတေးထားပြီးတော့ပူဇော်ရင်ဒါဓမ္မစီတီထိုက်ပါတယ်။ဘုန်းကြီးတို့ကုသဇင်တွေကဒီတရားစာအုပ်တရားဓမ္မစီတီထိုက်တယ်။မြတ်စွာဘုရားရဲ့ပုံတော်ရုပ်ပွားတော်တွေဟာဩဒိတစီတီထိုက်တယ်။ဘုရားရှင်ရဲ့ပရိဘောဂဗောဓိပင်တွေဟာပရိဘောဂစီတီထိုက်တယ်။ဒီလိုတက်တည်ရှိနေတဲ့ဇေဒီတွေကိုတခါတည်းံကြောပြီးတော့ကိုယ်ပါမှမသိတဲ့ဓာတုစီတီဒါကဘယ်ဆရာတော်ကြီးရဲ့ဗာတက်တော်တဲ့ဒါကဘသူရဲ့ဓာတ်တော်တဲ့ဟုတ်သလားမသိမဟုတ်သလားမသိတကယ်အစ်မှန်ရှိတဲ့မာမြံမှုလေးလို့ဥဒိဋ္ဌဇေဒီရွှေတကုံဇေဒီတော်တို့လို့ခွန်ကြီးတို့ဒါပရိဘောဂဇေဒီဗောဓိပင်တို့ပရိဘောဂဇေဒီပိဋကတ်သုံးပုံမာကုတ္တတော်တို့လို့ကျောင်းတိုက်တွေမှာဆိုရင်ဗီယူတွေထဲမှာတော့ကျမ်းစာအုပ်တွေဆိုရင်ဓမ္မဇေဒီဒီလိုအစ်မှန်တွေ့နေရတဲ့ဇေဒီကိုကြိုးပြီးတော့တခါတည်းံကိုမသိတဲ့ဟာကိုပဲတကယ်ထင်ကြည့်ပြီးလိုက်တက်တဲ့သဘာဝကလည်းပဲဒါခေါင်းကြီးတို့မြန်မာလူမျိုးတွေမှာတော်တော်လေးရှိတတ်တယ်။မှန်ရင်တော့တော်ပါသေးတယ်တဲ့။မှားသွားလို့ရှိရင်ဒါရီယာကုသိုလ်နည်းတတ်ပါတယ်။လိန်ညာနေတဲ့ပုံကူတွေကလည်းပဲအကုသိုလ်ကြီးတယ်လို့လိန်ညာမှမသိပဲနဲ့ကိုယ်ကွယ်မိတဲ့ပုံကူတွေအတွက်လည်းပဲဒါရီယာအပြစ်ဖြစ်တတ်တယ်ပေါ့။ဒါကြောင့်မို့အကျိုးလည်းပဲမများတတ်တဲ့အတွက်အင်မတန်မှတတိထားစရာကောင်းပါတယ်။ စေတယံမိဇာပူဇော်ဝယ်လီလီစေတီသမိုင်းဖရာမြတ်စွာဆိုတဲ့ဗန္ဓာတိုင်းနဲ့လည်းကောင်းအဲ့ဒီလိုမြတ်စွာဘုရားကိုအာယုံပြုပြီးတော့ဘုံတော်တွေထင်အောင်လုပ်ရင်ဖရာကိုကြည်ညိုလို့ရှိကိုရင်ဒါပါလဲဆိုတော့တမထဆိုတဲ့ရွှေဦးမြုပ်တာပဲမြတ်စွာဘုရားကိုရည်တော်ဆွန်တော်ကတ်တဲ့ဆိုရင်ဒါနဆိုတဲ့ရွှေဦးမြုပ်နေတာပဲမြတ်စွာဘုရားရှိမှကာယကံဝစီကံတွေကောင်းကောင်းမွန်မွန်နေတယ်သီလလုံနေတယ်သီလစောက်တည်တယ်ဆိုရင်သီလရှိကိုမြုပ်ရရောက်တယ်တခါတည်းမှာမြတ်စွာဘုရားရုပ်ွားတော်ရှိမှတရားရှိမှတ်တယ်ဆိုရင်ဒါဝိပဿနာဘာဝနာဆိုတဲ့ရှင်ဦးတွေမြုပ်ရရောက်တယ်အဲ့တော့ဇေဒီဆိုတာလည်းပဲရှင်ဦးမြုပ်တဲ့ဌာနပါပဲနောက်ဒုတိယချက်ကစေတယံမိဇာတံဃေဝါတံဃေဝါပရမတ္ထသံမုတိမြည်ရှိနေပြတင်ညာသမိုက်တံဃာဆိုတဲ့ယရဏဗန္ဒတိုင်းတိုင်းလည်းကောင်းတံဃာဆိုတဲ့ဘုန်းကြီးတို့ဝိနည်းမှာဆိုရင်၄ပါးအစပြီးတော့များလို့ရှိရင်တံဃာလို့ခေါ်ရပါတယ်သုံးပါးနှစ်ပါးတစ်ပါးကိုတော့တန်ခါမခေါ်သေးဘူးပေါ့အဲ့တော့တန်ခါကိုမှန်းပြီးတော့ကိုကြည်ညိုတဲ့တန်ခါတွေကိုတကယ်လုံးလုံးတဲ့တန်ခါတွေကိုမှန်းပြီးတော့တူလို့ရှိရင်ဒါတန်ခါထဲမှာယနေ့မိသားစုတွေအာယုံခါမှာရှမ်းကောက်ဆွမ်းဆွမ်းကတ်တဲ့နေ့လေခါမှာမြင်မြတ်တော့ဆွမ်းပေါ်စင်တွေကတ်တဲ့ဒါဘာလို့တာလဲဆိုတော့တန်ခါဆိုတဲ့ဗန္ဓာတိုက်ထဲမှာဒါနဆိုတဲ့ရှင်ဦးမြုပ်တဲ့တီလာတွေစောက်တည်တယ်တီလာစောက်တည်ရင်မကဘဲနဲ့တန်ဃာရီပေါ်မှာဝေယဝိဆာလုပ်တယ်ဝေယဝိဆာပြုတော်ကလည်းပဲစာရိတ္တသီလလို့ခေါ်ရပါတယ်ကျင့်ရမယ်သီလလို့ဒီလိုပြောလို့ရတယ်ဒါကြောင့်မို့သီလလေးလည်းပဲသီလဆိုတဲ့ရွှေဦးလည်းပဲမြုပ်နယ်မိသားဖြစ်သွားပါတယ်တန်ဃာတော်ရှင်မြတ်တွေကိုဟောကြားတော်မူတဲ့တရားတော်တွေကို나ယူတယ်ဆိုရင်ဒါတမထဆိုတဲ့ဓမ္မတဝနာဆိုတဲ့တမထရွှေဦးတွေမြုပ်ရရောက်ပါတယ်တန်ဃာတော်ရှင်မြတ်တွေဟောကြားတဲ့တရားအတိုင်းပဲလက်တွေ့ကျင့်ကြံပြီးအာလုံမိမိတို့ရဲ့အိမ်ရှိမှာရောက်ရင်တန်ဃာရဲ့ဇကားကိုနားထောင်ပြီးတော့တန်ဃာတော်ရှင်မြတ်တည်မဟာကတ္တပစတဲ့တန်ဃာတော်မရှင်မြတ်တည်ရဲ့ယူဝါဒအတိုင်းနဲ့ဝိပဿနာအားထုတ်ဖြစ်ပြီဆိုလို့ရှိရင်လည်းဒါဟာဝိပဿနာဆိုတဲ့ရွှေဥကိုမြုပ်ရရောက်တယ်တဲ့ဒါကြောင့်မြတ်စွာဘုရားကနံပါတ်မြင့်နေတဲ့တန်ဃာဆိုတာလည်းပဲတွေ့လို့ရှိရင်ငါတို့ယတနာမြုပ်တဲ့နေရာဌာနကြီးပါလားလို့ဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်တန်ဃာကိုရည်မှန်းပြီးတော့လှူရပါတယ်မြတ်စွာဘုရားလည်းပဲတန်ခါကိုတိတ်ပြီးတော့ညွှန်းခဲ့ပါတယ်။မိရိတော်ဂေါတမိယမြတ်စွာဘုရားကိုကိုယ်တိုင်ရက်လုထားတဲ့သင်္ကန်းကတ်တဲ့အခါမှာမြတ်စွာဘုရားတဲ့သားတော်ဘုရားဒီသင်္ကန်းကိုဘုရားတိတော်ကိုယ်တိုင်ရက်လုခဲ့ပါတယ်တဲ့။ဒါကြောင့်သားတော်ဘုရားဒီသင်္ကန်းကိုလူခံပါဆိုတော့မြတ်စွာဘုရားသုံးချိန်တိုင်တိုင်ညင်းပယ်ပါတယ်။တန်ခေဂေါတမိတေဤတန်ခေတေတေနေအင်းစီဝပူဇီတော်ဘဝိတ္တမိဘိက္ခုတန်ဂောစာတဲ့ဂေါတမိတဲ့တန်ခါကိုလှူလိုက်ပါငါဖျားကိုမလှူပါနဲ့တန်ခါကိုလှူလိုက်လို့ရှိရင်အကျိုးနှမျိုးထွက်တယ်ငါဖျားကိုလည်းပူဇော်ပြီးသားဖြစ်ပါတယ်တန်ခါကိုလည်းပဲပူဇော်ပြီးသားဖြစ်ပါတယ်ဒါကိုပေါက်ချက်ချလို့ရှိရင်မြတ်စွာဘုရားကိုလှူလို့ရှိရင်မြတ်စွာဘုရားတပါးတည်းပဲပူဇော်ပြီးသားဖြစ်တယ်တန်ခါကိုလှူလိုက်လို့ရှိရင်မြတ်စွာဘုရားရဲ့နှုတ်တော်ကတန်ခါကိုလှူတန်ခါကိုလှူလို့ရှိရင်တန်ခါကိုလည်းပဲပူဇော်ပြီးသားဖြစ်လိမ့်မယ်ငါဖျားကိုလည်းပဲလှူပြီးသားပူဇော်ပြီးသားဖြစ်လိမ့်မယ်လို့မြတ်စွာဘုရားကမင်းရှိခဲ့ပါတယ်ဒီတုတ်တန်နေရခွန်ကြီးတို့တန်ခိုင်းတာတင်မထီတင်ခဲ့တာအထင်ရှားရှိပါတယ်ဒီကနေ့ကအဲ့တော့ခွန်ကြီးတို့ဒီဟာကိုထောက်ကြည့်လို့ရှင်မြတ်စွာဘုရားဘာဖြစ်လို့ညင်းတာလဲမိရိယောဂေါတမိရဲ့မြတ်စွာဘုရားကိုရည်မှန်းပြီးတော့လှူတယ်မြတ်စွာဘုရားတန်ခါလှူပါလို့ဘာလို့ပြောတာလဲတန်ခါလှူလို့ရှိရင်ငါဘုရားကိုလည်းပဲလှူပြီးသားဖြစ်တယ်တန်ခါကိုလည်းပဲလှူပြီးသားဖြစ်တယ်လို့ဘာလို့ပြောတာလဲဆိုတော့မြတ်စွာဘုရားကနောင်ရည်ကိုပြောပြီးတော့ပြောတာပါနောင်ရင်ကြတော့ဘာဖြစ်လဲဆိုတော့ခုလိုမြတ်စွာဘုရားကတန်ခါကိုလှူပါလို့ပြောလိုက်တဲ့ဇာတ်လေးကိုနောင်တစ်ချိန်မှာတရားဟောတဲ့ပုဂ္ဂိုလ်ကဟောပေးလိုက်တယ်။တရားနာယူတဲ့ပုဂ္ဂိုလ်ကနာမည်လို့ရှိရင်အော်မြတ်စွာဘုရားကတန်ခါကိုတိတ်လေးထားပါလားဆိုပြီးတော့တန်ခါတော်ရှင်မြတ်တွေကပစ္စည်းလေးပါးနဲ့ပြည့်စုံအောင်လှူဒန်းကြလိမ့်မယ်။ငါဘုရားပရိနိဗ္ဗာန်ဆံလို့ရှိရင်တန်ခါကငါဘုရားရဲ့သာသနာတော်ကြီးကိုဆက်ပြီးတော့ထိမ့်မှာတဲ့။ကြံတဲ့ပုဂ္ဂိုလ်ကစီရန်တေတုတတ္ထမောဗုဒ္ဓသာသနာစီရန်တေတုမြတ်စွာဘုရားသာသနာတော်ဤကြာရှိစွာတည်ပါစေသို့ကြံတဲ့ပုဂ္ဂိုလ်ရဘလောက်မြုပ်ထွက်အောင်ဩနေနေသာသနာမရှိဘူးတဲ့သာသနာရှိအောင်သာသနာဆိုတာပိဋကတ်ဆုံးမပိဋကတ်ဆုံးမမပြောက်ပြက်အောင်တန်ဃာတော်ရှင်မြတ်တည်နေရောညာရောပါဇက်ကနေပြီးတော့အမြုပ်ထွက်အောင်ဒါမှမဟုတ်လည်းပဲစာရင်ယောဂါတွေဆွဲကပ်အောင်သင်ရန်ပို့ချလို့သာသနာတော်ဤရှိတာအဲ့တော့သာသနာတော်ကြီးရှိအောင်လုပ်ဖို့ဆိုတာတန်ခါပဲစွန့်နိုင်တယ်ကျန်တဲ့ပုဂ္ဂိုလ်တွေသူတဲ့တတိမေတော်တွေကမလုပ်တယ်ဆိုတာတွေမဟုတ်ဘူးအဲ့တော့ငါဘုရားကတန်ခါကိုညှို့လိုက်ရင်နောင်လာနောက်သားတွေကငါဘုရားဟောတဲ့တရားတော်ကိုသိလို့တန်ခါပေါ်မှာလေးမျက်ပြုပြီးတော့ပူဇော်ကြတယ်ဆိုရင်သာသနာတော်ကြီးရှည်လိမ့်မယ်ဒ ဒါကြောင့်မြတ်စွာဘုရားကအဲ့ဒီသာသနာတော်ကြီးရှေ့ဖို့အတွက်ကိုပဲတန်ခါကိုလှူပါလို့ပြောတာတန်ခါကိုလှူဒန်းလိုက်တဲ့တည်းတည်းနဲ့မြတ်စွာဘုရားကိုလည်းပဲပူဇော်ပြီးသားဖြစ်သွားတယ်။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားဖြစ်စေခြင်းနဲ့ဆန္ဒကိုစီးပူးပြီးသားဖြစ်လို့ပူဇော်ပြီးသားဖြစ်သွားတယ်လို့ဒီလိုသဘောပေါက်စေခြင်းနဲ့ပေါ့ဒါကြောင့်မို့တန်ခါဆိုတော့တွေးလို့ရှိရင်လည်းပဲမိမိတို့ဟာငါတို့ရှေ့ဦးမြှောက်ရမယ်ဌာနကြီးပါလားလို့ဒီလိုတွေးရပါတယ်။နံပါတ်3ကဘာလဲဆိုတော့ပုဂ္ဂလေဝါမိမိတို့ကြီးညိုမိကိုအားတာကိုးစားရသမိုက်ပုဂ္ဂိုလ်ဆိုတဲ့ယတနာပန္နာတိုက်နိုင်၎င်းတဲ့ပုဂ္ဂိုလ်ဆိုတာသံဃာတော်မဟုတ်တပါးချင်းတပါးချင်းမှလည်းပဲတကယ်ဒီလားသမားကြီးပညာရှိတယ်သာသနာအတွက်တကယ်အလုပ်လုပ်နေတယ်ဒီလိုပုဂ္ဂိုလ်မျိုးကိုတွေ့လို့ရှိရင်ငါတို့ရဲ့ဗန္နာတိုက်ကြီးပဲဆိုပြီးတော့ဒါနတွေနဲ့မြှုပ်ရတယ်သူ့ကိုကြောင်းပြီးတော့ငါတို့လည်းပဲကိုကျင့်သီလတွေလုံအောင်ထိန်းတယ်ဝတ်ချတယ်ဆိုရင်သီလလည်းပဲမြှုပ်ပြီးသားဖြစ်သွားတယ်နောက်ပြီးတော့တရားနာယူလဲဆိုလို့ရှိရင်တမထဘာဝနာဆိုတဲ့ရွှေဦးလည်းပဲမြုပ်ပြီးသားဖြစ်တယ်။စကားနာတော်ပြီးတော့ဝိပဿနာတွေအထိကျင့်ကြံသွားတယ်။ကိုယ့်ရဲ့ဝင်လေထွက်လေလေးကိုခဏတစ်ခုပဲရှုမှတ်နိုင်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကိုကြောင်းပြီးရှုမှတ်နိုင်တာလည်းပဲဝိပဿနာဆိုတဲ့ယရနာရှိဦးကိုမြုပ်နိုင်ရရောက်ပါတယ်။နောက်နံပါတ်5ကပါလဲဆိုတော့စေတယံမိဇတံဃေဝါပုဂ္ဂလေတိတိတုဝါနံပါတ်4အတိတိတုဝါကိစ္စကြီးငယ်တွေ့တွေ့ချင်းအိမ်ဝယ်ရောက်လာတင်ညာသမိုက်ဧသေးဆိုးတဲ့ယတနာပန္နာတိုက်နိုင်လည်းကောင်းဒါတော့လူမှုကြီးကကင်းလို့မရဘူးဒါကြောင့်ရှေးလူကြီးတွေကဆိုကြတယ်ဧသေးလာရင်ငွေမကုန်စေနဲ့ဆိုတဲ့စကားလေးမှားတတ်ကြဘာကိုပြောတာလဲဆိုတော့ဧသေးလာတဲ့အခါမှာငွေကုန်တယ်ဆိုတာကဧသေးလာရင်တော့ကျွေးရမှာပဲအတူတူကုန်တာပဲသို့တော့ငွေမကုန်စေနဲ့ဆိုတာဘာပြောတာလဲဆိုတော့ကုသိုလ်ကိုပြန်ပြီးတော့ရအောင်ယူလို့ဒီလိုပြောလို့ရင်ဖြစ်ပါတယ်အဲ့တဲ့ကိုညူညူဆူဆူနဲ့ခဏတိုင်းလာရန်တော့စသည်ဖြင့်လိုက်မတိပဲနဲ့ညူညူဆူဆူနဲ့ကြွေးမွေးရင်ပစ္စည်းသာကုန်သွားတယ်ကုသိုလ်မရတဲ့ဖြင့်အကုသိုလ်တောင်းဆစ်ကျင်နေတယ်ဒါကြောင့်ရှင်းသူကြီးတွေကဧည့်သည်လာရင်ငွေမကုန်ပါစေနဲ့ဆိုတာဘာပြောတာလဲဆိုတော့ဧည့်သည်ကိုဩသူလည်းလူကံပုဂ္ဂိုလ်တစ်ပါးသူလည်းပဲငါ့အိမ်သာတဲ့အတိုင်းစိတ်ချမ်းသာပါစေဆိုတဲ့စေနာနဲ့ကြွေးမွေးလိုက်ငွေကုန်ပြီပဲလို့ကုသိုလ်ပြန်ရလိုက်တဲ့တွင်ငွေမကုန်ဘူးလို့ဒီလိုပြောပြီးသားဖြစ်သွားပါတယ်ဒါကြောင့်ဧည့်သည်တွေကိုမြင်လို့ရှိရင်လည်းငါတို့ရဲ့ယတနာပန္နာတိုက်ကြီးပဲဆိုပြီးတော့တက်နိုင်တယ်ပြုရပါတယ်ရွှေဦးတွေမြုပ်ရပါတယ်နောက်နံပါတ်5နဲ့နံပါတ်6ကတော့ပြောစရာကောင်းလို့တော့မာတရီစာမြင့်မူတောင်မကကျူးတိကျေးဇူးရရှင်မွေးမိခင်ဦးတင်ညာတမိုက်မိခင်ဆိုတဲ့ယတနာပန္နာတိုက်နိုင်၎င်းဘီတရီစာမြင့်မူတောင်မကကျူးတိကျေးဇူးရရှင်မွေးဖခင်ဦးကိုယ်တွင်တမိုက်ဖခင်ဆိုတဲ့ယတနာပန္နာတိုက်နိုင်၎င်းမိခင်ဖခင်ရတော့ယတနာပန္နာတိုက်အသက်ရှိဇင်မာဆိုလို့ရှိရင်စိတ်ချမ်းသာအောင်ထားတယ်စာဝနေပြေလျောင်းလုပ်ပေးတယ်သူတို့ပြုကျင်တဲ့ကုသိုလ်လေးတွေဒါနပြုကျင်ရင်တထိန်ထိန်အောင်လုပ်ပေးတယ်အကုန်လုံးသီလမဆောက်တည်ပြည့်တဲ့သီလတွေလုံအောင်လုပ်ပေးတယ်တရားထိုင်ရင်စိတ်သာလိုက်ပြီးဝေကုံကြခံပြီးလုပ်ပေးတယ်ဆိုရင်အဲ့ဒါမိခင်ဖခင်ဆိုတဲ့ပန္နာတိုက်ထဲမှာယတနာတွေမြုံနေတာပဲသေးလွန်သွားပြီဆိုလို့ရှိရင်ကုသိုလ်တွေလုပ်ပြီးယနေ့လိုအမြတမ်းပေးဝေတယ်ဒါလည်းပဲမိခင်ဖခင်ဆိုတဲ့ဘာနာတိုက်ထဲမှာယရနာရှိဦးတွေမြုံနိုင်ရရောက်တယ်မိခင်စကားနားထောင်ပြီးတော့ကိုကျင်သီလကောင်းရင်သီလရှိဦးမိခင်စကားနားထောင်ပြီးတော့ဖရာဝကြီးညိုတက်ရင်သမထရှိဦးတရားထိုင်တတ်လို့ရှိရင်ဝိပဿနာရှိဦးတွေလည်းမြုပ်ရတယ်နောက်ဆုံးနံပါတ်ခုံကဘာလဲဆိုတော့အထောစေတံမိပါတရီစေတံမိပါတိမိပါယာတိရှိပါသည်နှစ်ပြားကိုမှတင်ညာသမိုက်အကိုကြီးမာကြီးဆိုတဲ့ယတနာပန္နာတိုက်နိုင်၎င်းညီကိုမောင်နှမတွေကိုလည်းပဲတက်နိုင်တယ်များစိတ်ထားလေးနဲ့ဩငါ့ဘုရားယေရှုရှိတယ်ဆိုပြီးတက်နိုင်တယ်များပြုစုတယ်သူတို့စကားကိုနားထောင်နေဆိုရင်ဒါနာသီလတမထဝိပဿနာဘာဝနာဆိုတဲ့ရွှေဦးတွေမြုပ်နှံပြီးသားဖြစ်ပါတယ်လို့မြတ်စွာဘုရားကဟောကြားလိုက်ဒီရွှေဦးတွေနဲ့ဘာတူလဲဒီရွှေဦးတွေကတကူလည်းပဲမကူနိုင်ဓမြလည်းပဲမတိုက်နိုင်ဒီဘဝကသေလို့ရှိရင်ကိုနောက်ပါမယ်ရွှေဦးတဲ့စောစောကမြုပ်တဲ့ရွှေဦးတို့ဗန်းအပ်တဲ့ပစ္စည်းတွေတို့နောက်ပြီးတော့စုရှည်ရပါတဲ့ကုမ္ပဏီမှာရှိတဲ့ပစ္စည်းတွေဆိုတာကုသိုလ်ကောင်းမှုဂုဏ်နဲ့နေမှာရန်သူမျိုး၅ပါးနဲ့ဆက်ဆံပြီးတော့ရန်သူမျိုး၅ပါးတော့ကောက်ကောက်ပေါင်းတစ္ဆာဖောက်သွားတဲ့ပစ္စည်းတွေရွှေဦးတွေလို့ဒီလိုဆိုလို့ရင်ဖြစ်တယ်ပေါ့ကဲတဏှာကြီးလည်းပဲပြည်ပြီးဒါလောက်ဆိုလို့ချင်းယတနာမြုပ်နိုင်ရာခုနှစ်ဌာနလောကုတ္တရာယတနာမြုပ်နိုင်ရာခုနှစ်ဌာနနဲ့ရွှေဦးလေးလုံးကိုလည်းပဲသိပြီ။ဒါကြောင့်မို့ထွန်ကျွေမိသားစုမြတ်တဲ့မိသားစုနဲ့လည်းကအာလုံးတို့တရားဓမ္မတွေဟာအမြဲတမ်းပဲဒီစီရီစတဲ့ အရာဝတ္ထုတွေကိုတွေ့လို့ရှိရင်ငါတို့ရဲ့ယတနာမြုပ်နေရဲ့ယတနာဖဏတိုက်ကြီးတွေပဲလို့ဝမ်းမြောက်ဝမ်းသာနဲ့ဒါနသီလသမထဝိပဿနာဆိုတဲ့ရွှေအိုးများကိုမြုပ်နှံနိုင်ကြပါစေ။အဲ့ဒီလိုယတနာရွှေအိုးများကိုမြုပ်နှံပြီးတော့နောက်ဆုံးမှာတဖြည်းဖြည်းနဲ့ပါရမီရင့်ကျက်ပြီးတော့မဉ္ဇဉ်ဖူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုတင်ညာစွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ကျေနေပြုကုတဲ့ကုတို့ဟာလည်းပဲနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာရုံပြုကြအားလုံးလည်းလိုက်ဆိုရေစက်ွက်မှာပါလဲလက်အုပ်ချီ